သာသနာတော်နှစ်2554ခုနှစ်မြန်မာတက္ကသိုလ်1382ခုနှစ်နတ်တော်လာဇန်6ရက်နေ့ခရစ်တက္ကသိုလ်2010ခုနှစ်ဒီဇင်ဘာလ12ရက်နေ့တနင်္ဂနွေနေ့မှာတာချီလေးမြို့မဟုတ်ဘူးဝိပဿနာအဖွဲ့ခွဲအမှတ်348ရဲ့တရားဌာနဖြစ်တဲ့ဤဓမ္မယုံကြည်မှကျင့်ပပြုလုပ်အပ်သော42ကျင့်မြောက်မဟုတ်ဘူးဝိပဿနာဒိဋ္ဌတရားစခန်းပွဲမှာကနေ့ပရိစ္ဆသမုပ္ပါဒ်တရားတော်များပရိစ္ဆသမုပ္ပါဒ်နှင့်အလုတ်ပေးတရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ယသဗျာသခင်ကတော်မြတ်ကြီးလက်ထက်တော်ခါကလအတော်ကဘုရားရှင်ကတော်မြတ်ကြီးတာဝတိပြမစီတဝန်ကျောင်းတော်မှာတရင်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပိဋကအပေါင်းတော်ကောင်းတော်သီနာကတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညာသကရာဂမိမညာအနာဂမိမညာအရဟတမညာများအတိအတိရရှိတော်ကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းလို့ဒီနာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမညံမြာယန္တဉ္ဇပါစေသက္ကရာဂမိမညံမြာယန္တဉ္ဇပါစေအနာဂါမိမညံမြာယန္တဉ္ဇပါစေအရဟတမညံမြာယန္တဉ္ဇပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်အလုံးသောယောဂီအပေါင်းတော်ကောင်းတို့ယသဗျာသခင်ကရောမြတ်ကြီးသည်ပရိစ္ဆသမုပ္ပါဒ်တရားကိုကိုယ်တိုင်လည်းဆင်ញံနှလုံးသွင်းခဲ့လို့မဉ္ဉံဖွဉ္ဉံများရရှိတော်မူလာခဲ့ပါတယ်တပိသာဝကတွေကိုလည်းပဲမဉ္ဉံဖွဉ္ဉံနိဗ္ဗာန်ချမ်းသာရပါစေခြင်းအကြောင်းကပရိစ္ဆသမုပ္ပါဒ်တရားတော်ကြီးကိုဟောကြားတော်မူခဲ့ပါတယ်ဒါကပရိစ္ဆသမုပ္ပါဒ်တရားဆိုတာဘယ်လိုတရားလဲမင်းခန္ဓာဖြစ်စဉ်ပြတဲ့တရားဘာတရားလဲခန္ဓာဖြစ်စဉ်ပြတဲ့တရားခန္ဓာဖြစ်စဉ်ပြတဲ့တရားကိုဘာကြောင့်ဟောရသလဲမင်းခန္ဓာဖြစ်စဉ်ကိုမသိရင်ဒိဋ္ဌိကိလေသာဖြစ်ပါလေဘာကိလေသာဖြစ်လဲခန္ဓာဖြစ်စဉ်ကိုမသိရင်ဒိဋ္ဌိကိလေသာဖြစ်တယ်ဒိဋ္ဌိအကျဉ်းချုပ်အားဖြင့်ဒိဋ္ဌိကိလေသာ3မျိုးတည်းမှာဒိဋ္ဌိ3မျိုးတည်းမှာတက္ကရာဒိဋ္ဌိဖြစ်ပါတယ်ဘာဒိဋ္ဌိလဲတက္ကရာဒိဋ္ဌိဖြစ်တယ်တက္ကရာဒိဋ္ဌိ20ရှိတဲ့အထက်မှာအကျဉ်းချုပ်အနေနဲ့ပြောမယ်ဆိုလို့ရှိရင်ယုတ်တရားကို၅လို့စွဲတာဒီတက္ကရာဒိဋ္ဌိပါတယ်လေဝရဏကို၅လို့စွဲတာလည်းပဲတက္ကရာဒိဋ္ဌိတင်ညာကို၅လို့စွဲတာလည်းတက္ကရာဒိဋ္ဌိသင်္ခါရကို၅လို့စွဲတာလည်းဒါလေတက္ကရာဒိဋ္ဌိအဲနောက်တစ်ခါကျတော့ဝိညာဉ်ဆိုတဲ့စိတ်ကိုငါလို့ဆွဲတာလည်းပါလေတက္ကရာဒိဋ္ဌိခန္ဓာ၅ပါးကိုပုဂ္ဂိုလ်တတ္တဝငါလို့ဆွဲတဲ့အစွဲဒီတက္ကရာဒိဋ္ဌိသဘောပေါက်လားခန္ဓာဘယ်နှပါးလဲအဲ့ဒီခန္ဓာ၅ပါးကိုဘယ်လိုစွဲလဲ။ငါလို့စွဲတယ်။ငါလို့ယူတယ်။ငါလို့သတ်မှတ်တယ်။နော်။ငါလို့စွဲတယ်၊ငါလို့ယူတယ်၊ငါလို့သတ်မှတ်တယ်။အဲ့ဒီငါဆိုတာကိုပါဠိလိုပြောရင်တော့အတ္တပေါ့နော်။အတ္တ။ရုပ်ဆိုတဲ့ဒီဘက်ခန္ဓာကလည်းအတ္တ။ဝေဒနာကလည်းအတ္တ။တင်ညာကလည်းအတ္တ။သင်္ခါရကလည်းအတ္တ။ဝိညာဉ်ကလည်းအတ္တမိမိတဏ္ဍာမှာဖြစ်သည်မြခန္ဓာအားလုံးကိုအတ္တလို့ယူထားတယ်အတ္တညမလို့ပြန်တော့ငါပုဂ္ဂိုလ်တ attva ငါအဲ့ဒီလိုယူထားတယ်အဲ့ဒါဒီပါရိတိတော့တ တက္ကယဒိဋ္ဌိအတ္တဒိဋ္ဌိလို့လည်းခေါ်တယ်တက္ကယဒိဋ္ဌိလို့လည်းခေါ်တယ်နော်အဲ့ဒီအယူယူထားခြင်းဒီအမှန်သိလို့လားအမှန်မသိလို့လားအမှန်မသိတာကအဝိဇ္ဇာငါလို့ယူထားတာကဒိဋ္ဌိတက္ကယဒိဋ္ဌိအမှန်မသိတာကငါလို့ယူထားတာကတက္ကယဒိဋ္ဌိပုဂ္ဂိုလ်တ attva လို့ယူတာလည်းပဲယောက်ျားမိန်းမလို့ယူထားတာလည်းခွေရည်ကြတဲ့ငယ်တဲ့ဒိဋ္ဌိတွေလို့ယူထားတာလည်းတက္ကယဒိဋ္ဌိအဲ့တော့ပုဂ္ဂိုလ်တ attva ကတ attva ယောက်ျားမိန်းမဆိုတဲ့အယူသည်တက္ကယဒိဋ္ဌိဖြစ်တယ်မှတ်မိလားဘယ်လိုယူတာလဲပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမိန်းမအဲ့ဒီလိုယူတဲ့ယူသေးပါလေအဲ့ဒါသက္ကာယဒိဋ္ဌိပဲနော်ဒါဘုန်းကြီးပြိတ္တတွေစဉ်းစားကြည့်စမ်းပါဦးအာယုံတစ်ခုကိုလိုချင်တဲ့သဘောရှိတယ်။ตาရတဲ့တက်မဲ့တဲ့နှိမ့်တဲ့မျက်နှိုးတဲ့ဆိုကြပါစို့ตาရတဲ့တက်မဲ့တဲ့နှိမ့်တဲ့မျက်နှိုးတဲ့လိုချင်တဲ့သရာတခြားသဘောလားတဏှာရဲ့သဘောလားတဏှာရဲ့သဘောနော်ဟောရကတခြားလားရူပခန္ဓာလေးလားကရူပခန္ဓာလေးနဲ့စပြီးတော့ဥပမာပြောကြပါစို့နော်ရူပခန္ဓာဆိုတာပုံမှန်တရားကြီးလားတုံးခဲကြီးလားအရာဝတ္ထုကြီးလားသဘာဝတရားလေးလားသဘာဝတရားလေးသဘာဝတရားကလေးကမှဒီနေရာမှာပြောတဲ့ရူပခန္ဓာအစစ်ပုံမှန်တရားတုံးခဲသည်ရူပခန္ဓာဟုတ်ရဲ့လားယုတ်လို့တော့ပြောချင်ပြောဒါပေမဲ့ရုပ်ခန္ဓာဆိုတဲ့ယုတ်အစ်စ်မဟုတ်ဘူးနော်အဲ့ဒီလိုလေးနားလည်ထားပေါ့ဟုတ်လားအဲ့ဒီတော့မိမိမျက်စိနဲ့မြင်ရတဲ့ဒီပုံကားချင်းလက်ပုံမှန်တရားတုံးခဲအဲ့ဒါဒီယုတ်အစ်စ်ဟုတ်ရလားပညာယုတ်ကြီးအခုဒီနေရာမှာရုပ်ခန္ဓာဆိုတာကပညာယုတ်လားပရမယုတ်လားပုံမှန်တရားတုံးခဲလားသဘာဝတရားလေးလားသဘာဝတရားလေးအဲ့ဒီသဘာဝတရားလေးသည်ဖြစ်တယ်ဖြစ်ပြီးတော့ဗာလဲပြက်ပြက်သွားတယ်ဖြစ်တယ်ဖြစ်ပြီးတော့ပြက်သွားတယ်ပြက်သွားပြီမဲ့ဒီတည်းရက်သွားတာလားနောက်ထပ်ရုပ်တည်းအစားထိုးဝင်လာတာလားဟောပြီပရမသဘောပေါက်ရမှာကဟောရသည်ရုပ်ဒုတိယသဘောပေါက်ရမှာကအဲ့ဒီရုပ်သည်ပြက်တယ်တတိယသဘောပေါက်ရမှာကအဲ့ဒီရုပ်သည်ပြက်ပြီးသွားတဲ့အခါမှာအစားထိုးဝင်လာတယ်ဘယ်နဲ့ဆင်းလဲနံပါတ်၁ကဘယ်လိုသဘောပေါက်ရမလဲရုပ်လိုသဘောပေါက်ရုပ်လိုသဘောပေါက်ဒီလိုမဟုတ်လားဒုတိယကဘာလဲရုပ်သည်ပြက်တယ်ဖြစ်ပြီးတော့ပြက်သွားပြီဖြစ်ပြီးတော့ပြက်သွားတယ်ဖြစ်ပြီးတော့ပြက်သွားတယ်တတိယသဘောပေါက်ရမှာကဘာလဲပြက်ပြီးတော့အစားထိုးတယ်ပြက်ပြီးတော့အစားထိုးနေတယ်နော်အဲ့တော့ဘုန်းကြီးပရိသတ်တွေကဒီနေရာမှာရုပ်ဆိုတဲ့သဘာဝတရားကလေးကိုဒါကပုဂ္ဂိုလ်ပဲတ attva ပဲငါပဲသူပဲယောက်ျားမိန်းမပဲလို့ယူလိုက်ရင်ဗာဒိတိတော့တက္ကယဒိဋ္ဌိနော်ခံတယ်မြဲတယ်လို့ယူလိုက်ရင်ဗာဒိတိတော့တကယ်တမ်းကျတော့ခံတာမြဲခံတယ်မြဲတဲ့သဘောရှိတာလားပြတ်တတ်တဲ့သဘောရှိတာအဲ့တော့ပုဂ္ဂိုလ်တ attva လို့ယူရင်ဗာဒိတိဒါပုဂ္ဂိုလ်တ attva မဟုတ်ပါဘူးဒါယုတ်တရားလေးပါပဲလို့ယူရင်တက္ကယဒိဋ္ဌိသိနေဒီလိုလားမှာပေါ့နော်ပုဂ္ဂိုလ်တ attva လို့ယူရင်တက္ကယဒိဋ္ဌိဖြစ်တယ်ပုဂ္ဂိုလ်တ attva မဟုတ်ဘူးဒါယုတ်တရားလေးပါပဲလို့ယူရင်သိနေဒီတော့ဟောရသည်ယုတ်တရားကလေးပါပဲလို့သိလိုက်တာနဲ့တပိုင်းနဲ့ဒိဋ္ဌိမစင်ဘူးလားသိသွားပြီဒိဋ္ဌိကလေးကသိသွားပြီနော်အဲ့ဒီယုတ်တရားကလေးတွေဒီတိုင်းတည်နေတာလားပြက်ပြက်သွားတာလားပြက်သွားတဲ့တရားပြက်သွားတာကိုမသိလို့ခိုင်နေမြဲတယ်လို့ထင်ရင်ဗာဒိဋ္ဌိသတ္တရာဒိဋ္ဌိဖြစ်တယ်အာခိုင်နေမြဲတာမရှိဘူးအမြဲတမ်းဖောက်ပြန်ပြင်းစင်းနေတာပဲလို့သဘောပေါက်သွားရင်ဗာဒိဋ္ဌိဆင်းတော့သတ္တရာဒိဋ္ဌိဆင်းတယ်အပြက်တာတော့မြင်တော့မြင်လိုက်တယ်ဒါပေမဲ့ပြက်ပြီးသွားရင်နောက်ထပ်ဘာမှမရှိတော့ဘူးဆိုရင်ဗာဒိဋ္ဌိတော့ဩဇရာဒိဋ္ဌိပြန်ဖြစ်လာတယ်။ဩ ပြတ်တော့ပြတ်တာပဲဒါပေမဲ့ဒီနေရာမှာရက်မတော်ဘူးနောက်တစ်ခုစားထုတ်ဝင်လာတယ်လို့သဘောပေါက်ရင်အဲဩစရာဒိဋ္ဌိနဲ့မစင်မလားစင်လားကြည့်ဒိဋ္ဌိ၃မျိုးစင်သွားတဲ့အချိန်မှာဘုန်းကြီးတို့ယောဂီတွေရဲ့အမြင်ထဲမှာဟောတာဒီပုံမှန်သရလားယောက်ျားမိန်းမလားသဘာဝတရားလေးလားသူဒီခိုင်နေမြဲတဲ့သဘောရှိတာလားပြက်ပြက်သွားတဲ့သဘောရှိတာလားပြက်ပြက်သွားညသွားလဲဒီတိုင်းရက်သွားတာလားစားထုတ်ထုတ်ပြီးတော့ဖြစ်နေတာလားရုပ်ပြက်တဲ့နေရာမှာရုပ်စားထုတ်တယ်နာပြက်တဲ့နေရာမှာနာစားထုတ်တယ်အဲ့ဒီလိုနဲ့ပဲစားထုတ်ထုတ်ပြီးတော့ဖြစ်နေလို့စင်စက်မပြတ်ဖြစ်နေတဲ့အစဉ်ကြီးသတ္တတိအစဉ်ကြီးအဲ့ဒီအစဉ်ကြီးကိုတပေါင်းတစ်စည်းတည်းထင်းပြီးတော့ပုဂ္ဂိုလ်တ attva လို့ထင်နေကြတာဟုတ်တယ်မလားခဏတာယာတဲ့တတ်မှတ်တဲ့နေသက်တဲ့လိုချင်တဲ့မြတ်နိုးတယ်ဆိုတာဒီတဘာဝတရားကလေးကိုမြတ်နိုးတာလားပုံမှန်တရားကြည့်ပြီးတော့မြတ်နိုးနေတာလားတဘာဝတရားကိုတဘာဝတရားအတိုင်းသဘောပေါက်ပြီးတော့မြတ်နိုးနေတာလားပုဂ္ဂိုလ်တ attva အမြင်နဲ့မြတ်နိုးနေတာလားတာယာတယ်ဆိုတာလည်းပဲပုဂ္ဂိုလ်တ attva ဆိုတဲ့အမြင်နဲ့တာယာတာနှိမ့်သက်တယ်ဆိုတာလည်းပုဂ္ဂိုလ်တ attva ဆိုတဲ့အမြင်နဲ့နှစ်သက်နေကြတာတွေ့တာတယ်ဆိုတာလေပုဂ္ဂိုလ်တ attva ဆိုတဲ့အမြင်နဲ့တွေ့တာနေကြတာဒီလိုမဟုတ်လားဒီတော့ตายရတဲ့မြန်တော့တဲ့နှစ်သက်တဲ့တွေ့တာတယ်ဆိုတာတခြားလားတဏှာလားအဲ့ဒီတဏှာဒီဗမာအခြေခံတော့မင်းဒိဋ္ဌိမှာအခြေခံဗမာအခြေခံတော့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ရှိတယ်အမြင်ဒီဒိဋ္ဌိပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ရှိလို့တဏှာဖြစ်တယ်အဲပုဂ္ဂိုလ်တ attva မဟုတ်ပါဘူးဒါရုပ်သဘောလေးပါပဲဒါသဘောပါတရားကလေးပါပဲဒါသဘောပေါက်လိုက်တော့ဒိဋ္ဌိကိဋ္ဌာမရှင်းဘူးလားရှင်းတော့အများလားဖောက်ပြန်ပြည့်စည်နေတဲ့သဘောလေးပါပဲလို့သဘောပေါက်လိုက်တော့တာယာဘယဘာတွေ့တော့တာယာဘယဘာမှမရှိဘူးဒီလိုမဟုတ်လားတာယာဘယလည်းမရှိဘူးနှိမ့်သက်ဘယလည်းမရှိဘူးဓမ္မဘယလည်းမရှိဘူးဘာဖြစ်လို့တော့ဖြစ်လာတယ်ဖြစ်ပြီးတော့ပြတ်သွားကိုကတာယာမလို့ကြည့်လိုက်သူကမရှိတော့ပြတ်သွားကိုရကိုကနှစ်သက်မလို့ကြည်လိုက်သူကမရှိတော့ဘူးပြတ်သွားလို့အများအားပြတ်နေလို့ကိုနှစ်သက်စရာမရှိတော့ဘူးဟုတ်တယ်မလားအများအားပြတ်နေလို့ကိုနှစ်သက်စရာမရှိတော့ဘူးပစ္စည်းကလေးတစ်ခုဈေးကဝင်လာတယ်အင်ရောက်ပြတ်သွားပြီနောက်တစ်ခါထားဝင်တယ်အင်ရောက်တော့ပြတ်သွားပြီနောက်တစ်ခါထားဝင်တယ်အင်ရောက်တော့ပြတ်သွားပြီအပြတ်တွေများလာတဲ့အခါကျတော့ဒီပစ္စည်းဝယ်ခြင်းနဲ့စိတ်မရှိတော့ဘူးအားလည်းပြတ်သွားပြီဘာဖြစ်လို့တော့ဩသူကခိုင်မမခိုင်မပြတ်နေတာကိုဟုတ်တယ်မလားအစားတော့ကတော့ခိုင်မလားလို့နှစ်သက်လို့ယူလာတာဝဲလာတာဟောအိမ်ရောက်တဲ့အခါကျတော့မခိုင်ဘူးအိမ်ရောက်တာနဲ့ပြက်အိမ်ရောက်တာနဲ့ပြက်အိမ်ရောက်တာနဲ့ပြက်ပြက်ပါအပြက်အများအားပြက်နေတဲ့အခါကျတော့ဒီပစ္စည်းနဲ့ပတ်သက်လို့စိတ်တွေကုန်သွားပြီဝယ်ခြင်းနဲ့စိတ်မရှိတော့ဘူးအဲ့ဒီသဘောပဲပေါ့နော်တာယာတယ်တတ်မှတ်တယ်နှစ်သက်တယ်ဆိုတာဒီတခြားကြောင့်တာယာရလားခိုင်တယ်မြဲတယ်ထင်လို့တာယာရလားခိုင်တယ်မြဲတယ်လို့ထင်လို့တာယာရလားအခုပြက်သွားပြီပြက်သွားပြီမရှိတော့ဘူးဖောက်ပြန်နေတယ်ပြည့်စည်နေတယ်ဆိုတော့တာယာဘုရားရှိသေးလားတာယာဘုရားမရှိတော့ဘူးဆိုတော့တဏှာကိလေသာမကုန်မလားကုန်သွားကုန်သွားတာပဲဒါကြောင့်မလို့ဒိဋ္ဌိကိလေသာစင်စင်ကျင်းပါတယ်ဆိုရင်အဲ့ဒီသဘာဝတရားကိုသဘာဝအတိုင်းမြင်အောင်ကြည့်တဏှာကိလေသာလည်းကင်းစင်ကျင်းပါတယ်ဆိုရင်ပြည့်နေတဲ့ဖောက်ပြန်ပြည့်စည်တဲ့သဘောလေးမြင်အောင်ကြည့်ဟုတ်တယ်မလားဒိဋ္ဌိကိလေသာစင်စင်ကျင်းရင်ဘာမြင်အောင်ကြည့်ရမလဲသဘာဝတရားကိုမြောင်ကြီးဒါပုဂ္ဂိုလ်မဟုတ်ဘူးတ attva မဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးဒါသဘာဝတရားကလေးဒါရုပ်သဘာဝလေးတဏ္ဍာန်သဘာဝလေးအဲ့ဒီသဘာဝကိုမြောင်ကြီးအဲ့ဒီသဘာဝကိုမမြင်လို့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ရှိနေလို့ဒိဋ္ဌိဖြစ်တာဟုတ်တယ်မလားသားဆိုတဲ့ဆွဲဖြစ်တာသမီးဆိုတဲ့ဆွဲဖြစ်တာဇနီးခင်ပွန်းအဲ့ဒီဆွဲတွေဒီအမှန်တည်းသိလို့လားမသိလို့အမှန်တည်းမသိတော့အမှားသည့်ပြီးသွားတာပေါ့အမှန်ကိုမသိတော့အမှားသည်ဖြစ်သွားတယ်အမှန်ကဘာလဲယုံနံအမှားကဘာလဲပုဂ္ဂိုလ်တ attva အမှန်မသိလို့အမှားသိတာဒီတော့ဘုန်းကြီးတို့ပရိသတ်တွေတဏ္ဍရာလုံးမှာရှောင်းလန်းလာခဲ့ရတဲ့ဘဝတွေပြန်စဉ်းစားကြည့်မယ်ဆိုရင်အမှန်သိနဲ့နေခဲ့ရလားအမှားသိနဲ့နေခဲ့အမှားသိနဲ့နေခဲ့တော့အဲ့ဒီအမှားသိအောင်ဘုရားကဖုံးကွယ်ထားတုံးလို့မေးရင်အဝိဇ္ဇာအမှန်မသိအောင်ဘုရားကဖုံးကွယ်ထားတုံးအမှန်မသိတော့အမှားတွေမသိဘူးလားသိအမှားသိတာကဒိဋ္ဌိအမှန်မသိတာကအဝိဇ္ဇာအမှားသိတာကဒိဋ္ဌိအမှားတွေသိနေတဲ့အခါကျတော့ ကိုထေရမေယသာယာတ္တမေကိုထေရမေယသဘောပေါက်ပြီးတော့သာယာတဲ့တတ်မဲ့တဲ့နှစ်သက်တဲ့ဆိုတာဖြစ်လာတယ်အဲ့ဒါပါလေတဏှာကိုလိုချင်တာမရတော့မကျင်တတ်ဘူးအဲ့ဒါပါလေဒေါသအဲ့ဒီကိလေသာတွေအားလုံးဖြစ်လာတဲ့မူလလက်တဲ့တရားခန္ဓာအဝိဇ္ဇာအဲ့ဒါမှလားအဝိဇ္ဇာလို့ပြောပြမယ်လို့လည်းပဲအဝိဇ္ဇာရဲ့ရှင်နာမှာဘယ်လိုရှိတော့ဒိဋ္ဌိအဝိဇ္ဇာကအမှန်မသိတာဒိဋ္ဌိကအမှားတွေသိတာအမှားသိလို့ကိုမှားခင်တဲ့သဘောဖြစ်တာပေါ့တလောကလုံးမှားသွားတာဒီဒိဋ္ဌိဆိုတဲ့အမှားရှိလို့တသက်လုံးမှားသွားတာဒါကြောင့်မို့လို့အမှန်ရသိခြင်းမှာတဲ့ဆိုရင်ဒိဋ္ဌိဆိုတဲ့အမှားမြင်တဲ့တရားကိုဒီနေ့ခွန်ညောပရိသတ်တွေကဒီတိုင်းထားရမှာလားအမှန်မြင်အောင်ကြိုးစားပြရမှာလားအမှန်မြင်အောင်ကြိုးစားပြဟုတ်တယ်မလားအဲ့လိုမှန်မြောင်ကြိုးစားပြတဲ့အခါကျတော့ဘယ်နေရာကနေစကြိုးစားမလဲဆိုရင်ဟောဒီပရိစ္ဆသမုပ္ပါဒ်တရားကိုလေ့လာပရိစ္ဆသမုပ္ပါဒ်တရားကနေစပြီးတော့ကြိုးစားပြီဒီတော့ပရိစ္ဆသမုပ္ပါဒ်တရားဆိုတာဟာဘာမှဖြစ်တုံးလို့မင်းခန္ဓာမှာဖြစ်တာဘာမှဖြစ်တုံးဒါကြောင့်ခုနပြောခဲ့တဲ့ပရိစ္ဆသမုပ္ပါဒ်တရားဒီခန္ဓာဖြစ်စဉ်ပြတဲ့တရားဟုတ်တယ်မလားခန္ဓာဖြစ်စဉ်ပြတဲ့တရားသမိုင်းကြီးပြထားတာဒီတရားတာရကလားတကယ်မြောင်ကြီးရမှာကတရားတာသဘာဝသဘာဝသဘာဝဒီဘာမှရှိအဲ့ဒါသဝိုင်းတာရကကိုနမူနာယူပြီးတော့ခန္ဓာရဲ့သဘာဝကိုမြောင်ကြည့်ပါနော်ကဲကောင်းပြီဒါဖြစ်လို့ရှိရင်သဝိုင်းကိုနည်းနည်းလေးမြောင်ထိုးကြည့်လိုက်အတိတ်ကာလဝိဇ္ဇာသင်္ခါရဆိုတဲ့အကြောင်းတရားကြောင့်ပစ္စုပ္ပန်မှာဘာတွေဖြစ်တော့ခန္ဓာငါးပါးဖြစ်တယ်ပစ္စုပန်မှာခန္ဓာ၅ပါးဖြစ်တယ်ဆိုတော့ဘုန်းကြီးပရိသတ်တွေယခုရောက်နေတဲ့ကာလဒီခန္ဓာဘယ်နှပါးနဲ့နေနေရအဲ့ဒီခန္ဓာ၅ပါးဒီပထမဆုံးစဖြစ်လာတာတခြားကြောင့်ဖြစ်တာလားအတိတ်ကံကြောင့်ဖြစ်တာပုဂ္ဂတ္တဝတ္တဇုံတယောက်ကဖြန့်စင်းလို့ဖြစ်တာလားအတိတ်ကံကြောင့်ဖြစ်တာလားဘာကြောင့်မှမရှိဘဲနဲ့ဖြစ်ရှင်တယ်လို့ဖြစ်လာတာလားအတိတ်ကံကြောင့်ဖြစ်လာတာလားအတိတ်ကံကြောင့်ဖြစ်လာတာနော်ဘုဂဝတ္တဘာတစုံတယောက်ကဖြန့်စင်းလို့ဖြစ်တာလဲမဟုတ်ဘူးအကြောင်းမရှိဘဲနဲ့သူ့လိုလိုဖြစ်တာလဲဘာကြောင့်ဖြစ်တော့အကြောင်းကြောင့်အကြောင်းဒီအတိတ်တုန်းကဘာတယ်လဲအနိကဆုံးအကြောင်းပြောပါဆိုရင်သင်္ခါရသင်္ခါရသင်္ခါရဆိုတာကံကံဆိုတာစေတနာသင်္ခါရဆိုတာကံကံဆိုတာစေတနာအရိသင်္ခါရဆိုတဲ့ကံစေတနာကပြစ်ချပေးလိုက်တဲ့အတွက်ဖန်တီးပေးလိုက်တဲ့အတွက်လူရယ်လို့ဖြစ်လာတဲ့အနရယ်လို့ဖြစ်လာတဲ့ခွေးချင်းကသိစံနေဖြစ်လာဒီတော့လူနဲ့မြတ်သတ္တဝါတွေဖြစ်လာတာဒီဘလို့ကြောင့်ဖြစ်သင်္ခါရကြောင့်ဖြစ်သင်္ခါရဆိုတဲ့ကံကြောင့်ဖြစ်ဘာလဲသင်္ခါရဆိုတဲ့ကံကြောင့်ဖြစ်တာအကြောင်းမရှိဘဲဖြစ်တာလားအကြောင်းကြောင့်ဖြစ်တာအကြောင်းကြောင့်ဖြစ်တယ်ဒီတော့အတိတ်တုန်းကအကြောင်းကိုကိုမမြင်ဘူးမမြင်ပေမဲ့လို့လည်းပဲအခုရထားတဲ့အကျိုးတရားကြည့်ပြီးတော့ကောင်းတဲ့အကျိုးလေးတွေးရင်အတိတ်တုန်းကကံဒီမကောင်းခဲ့တာလားကောင်းခဲ့တာလားမကောင်းတဲ့အကျိုးတွေးရင်အတိတ်တုန်းကကံဒီမကောင်းခဲ့တာလားကောင်းခဲ့တာလားမကောင်းဘူးဒါကိုအကဲခတ်ကြည့်ရမှာဟုတ်တယ်မလားဘာဖြစ်လို့တော့အတိတ်ကာလမှာဖြစ်ခဲ့တဲ့တရားတွေအခုရှိသေးလားဘယ်ရောက်သွားတော့ကျက်ချောပြပြစီသွားပြီဖြစ်တော့လက်စုပ်လက်ကံပြန်ပြလို့မရနိုင်ဘူးမှန်းပြီးတော့ပဲကြည့်လို့ရတယ်အဲ့ဒါကြောင့်မို့လို့အတိတ်ကံရဲ့ကောင်းခြင်းမကောင်းခြင်းကိုဘာကြည့်ပြီးတော့แก้ခတ်မလဲပိစုံပါခန္ဓာကိုကြည့်ပြီးတော့แก้ခတ်ဟုတ်တယ်မလားဒီတော့ဘောဂတ္တဘာလုံဏပြမအားလုံးလို့နာမည်ပေးထားတဲ့ဝိညာဏယောသလရဏဖတ်တာဝရဏရှိတယ်လူဘဝမှာဝိညာဏယောသလရဏဖတ်တာဝရဏဖြစ်ရင်အတိတ်ကာလကံဒီကောင်းခဲ့လို့လားမကောင်းခဲ့လို့လားလူဘဝမှာဖြစ်ရင်အတိတ်ကံဒီကောင်းခဲ့လို့လားမကောင်းခဲ့လို့လားကောင်းခဲ့လို့ခွေးချင်းကတိဋ္ဌံဘဝမှာဝိညာဏယုတ်တွေဖြစ်ရင်အတိတ်ကံဒီကောင်းခဲ့သလားမကောင်းခဲ့ဘူးလားဟောဒီပရိသတ်တွေကလူဘဝရောက်နေတော့အတိတ်ကံမကောင်းခဲ့ဘူးလားကောင်းခဲ့ခွေးတွေကြက်တွေငှက်တွေကြတော့သူတို့ရဲ့ဘဝကဩအင်မတန်ဆိုးတဲ့ဘဝဆိုတော့သူတို့ရဲ့အတိတ်ကံဒီကောင်းခဲ့သလားမကောင်းခဲ့ဘူးလားမကောင်းခဲ့ဘူးဩဒီလိုဆိုတော့သင်္ခါရကိုကဲခတ်တဲ့နေရာမှာစေရနာသင်္ခါရဆိုတာကံကံဆိုတာစေရနာအဲ့ဒီကံဒီကောင်းကံလည်းရှိတယ်မကောင်းကံလည်းရှိတယ်ဒီလိုကဲထားဟုတ်တယ်မလား ကောင်းကံသည်ပုံညာပြီးသင်္ခါရနဲ့အာနိစာပြီးသင်္ခါရမကောင်းတဲ့ကံကအပုံညာပြီးသင်္ခါရဒီတော့သင်္ခါရမှာသင်္ခါရဘယ်နှမျိုးလဲပါသင်္ခါရတွေတော့ပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရအာနိစာပြီးသင်္ခါရပုံညာပြီးသင်္ခါရကကာမကုသိုလ်ကံနဲ့ရူပကုသိုလ်ကံပြောကြည့်စမ်းကာမကုသိုလ်ကံနဲ့ရူပကုသိုလ်ကံအပုံညာပြီးသင်္ခါရကအာကုသိုလ်ကံဘာလဲအာကုသိုလ်ကံအာနိစာပြီးသင်္ခါရကအရူပကုသိုလ်ကံပြောကြည့်စမ်းအလုံးပေါင်းလိုက်တော့သင်္ခါရဘယ်နှမျိုးလဲကံကဘယ်နှမျိုးလဲ၄မျိုးသင်္ခါရက၃မျိုးကံကသင်္ခါရ၃မျိုးကဘယ်လိုတွေပါလဲပုံညာပြီသင်္ခါရအပုံညာပြီသင်္ခါရအာနိစာပြီသင်္ခါရဒါတိတုံးကဖြစ်ခဲ့တာနော်ကံ၄မျိုးကဘယ်လိုတွေတော့ကာမကုသိုလ်ကံရူပကုသိုလ်ကံအရူပကုသိုလ်ကံအကုသိုလ်ကံပြန်ပြောကာမကုသိုလ်ကံရူပကုသိုလ်ကံအရူပကုသိုလ်ကံအကုသိုလ်ကံသင်္ခါရကဘယ်နှမျိုးကဲကဲပြောကြည့်စမ်းပါဦးသင်္ခါရ3မျိုးမှာကံဘယ်နှမျိုးရှိတော့တခုချင်းပြောကြည့်ကြအောင်ပုံညာပြီးသင်္ခါရဆိုတာဘယ်ကံနေတော့ကာမကုသိုလ်ကံနဲ့မှတ်တာနော်ပြန်ပြောဟုတ်ပြီအဲ့တော့ကာမကုသိုလ်ကံဆိုတာကခေါင်းကြီးတို့ပြိဿတွေနားလည်အောင်ပြောမယ်ဆိုရင်လူပြီနတ်ပြီယောက်ျောင်းကံဘာတယ်လဲလူပြီနတ်ပြီယောက်ျောင်းကံအဲ့ဒါဘာလဲကာမကုသိုလ်ကံပြန်ပြောလူပြီနတ်ပြီယောက်ျောင်းကံသည်ကာမကုသိုလ်ကံပြန်ပြောဟုတ်ပြီတခွရပါပြီသရကရူပကုသိုလ်ကံရူပမြမဘုံရူပမြမပြီးယောက်ျောင်းကံသည်ရူပကုသိုလ်ကံပြောကြည့်စမ်းရူပမြမပြီးယောက်ျောင်းကံသည်ရူပကုသိုလ်ကံပြန်ပြောရူပမြမပြီးယောက်ျောင်းကံသည်ရူပကုသိုလ်ကံသရကအရူပကုသိုလ်ကံကြတော့ဘယ်လိုပြောမလဲအရူပမြမပြီးယောက်ျောင်းကံသည်အရူပကုသိုလ်ကံပြန်ပြောအရူပကုသိုလ်ကံဟုတ်ပြီအပယ်လေးပါယောက်ျောင်းကံကြတော့ဘာတယ်လဲအကုသိုလ်ကံဘာတယ်လဲပြောကြည့်ပါဦးအပယ်လေးပါယောက်ျောင်းကံသည်အရူပကုသိုလ်ကံဒီလိုမလားအလုံးပေါင်းလိုက်တော့ကံဘယ်နှမျိုးလဲကံက၄မျိုးကံ၄မျိုးမှာသင်္ခါရကဘယ်နှမျိုးလဲဘာသင်္ခါရတွေတော့ပုံညာပြီးသင်္ခါရဆိုတာဘာကံတွေပါလဲကာမကုသိုလ်ကံနဲ့ရူပကုသိုလ်ကံအာပုံညာပြီးသင်္ခါရသရဘာကံနေပါလိအာကုသိုလ်ကံအာနိစာပြီးသင်္ခါရသရဘာကံနေပါလိအရူပကုသိုလ်ကံသင်္ခါရကဘယ်နှမျိုးကံကဘယ်နှမျိုးဟုတ်ပြီအဲ့ဒီကံ၄မျိုးပြုခဲ့ဘူးတဲ့ပုဂ္ဂိုလ်များသည်နော်အဲ့ဒီကံ၄မျိုးကြောင့်ဘုံမရဘုံရောက်မလဲ31ဘုံဘုံမရဘုံရောက်မလဲနံပါတ်၁ကာမကုသိုလ်ကံပြုလို့ရင်ဘယ်ဘုံတွေရောက်မလဲလူဘုံနဲ့နတ်ဘုံလူဘုံကဘယ်နှဘုံတဘုံနတ်ဘုံကပေါင်းတော့ဘယ်နှဘုံမှတ်ထား9ဘုံရှိပါပြီကာမကုသိုလ်ကံပြုရင်ဘယ်နှဘုံရောက်မလဲ9ဘုံရောက်မယ်ဘယ်ဘုံတွေတော့လူဘုံနဲ့နတ်ဘုံ6ဘုံ9ဘုံရသွားပြီနော်ကဲရူပကုသိုလ်ကံပြုရင်ဘယ်နှဘုံရောက်မလဲရူပမြမဘုံ16
လူပါမြမဘောဘလားလဲဆက်ချပေါ့ရောက်မယ်နော်မှတ်တာနောက်တကအာရူပကုသိုလ်ကံပြုရင်ဘယ်နှဘုံရောက်မယ်အာရူပ၄ဘုံဘယ်နှဘုံရောက်မလဲအာရူပ၄ဘုံအာကုသိုလ်ကံပြုရင်ဘယ်နှဘုံရောက်မယ်အပယ်၄ဘုံအားလုံးပေါင်းလိုက်တော့ဘယ်နှဘုံလဲအဲ30ဘုံဒီတော့ကံ၄မျိုးပြုတဲ့ပုဂ္ဂိုလ်များသည်ဘယ်နှဘုံရောက်မှာလဲ31ဘုံ31ဘုံသန္တာသဝန်ကြီးတဲ့ဘုံရောက်သွားတာဘယ်လိုတွေကဖို့ပေးလိုက်တာလဲကံ၄မျိုးကဖို့ပေးလိုက်တာဟုတ်တယ်မဟုတ်လားကံတွေကနေပြီးတော့ခံတီးပေးလိုက်တာအော်ဒီပုဂ္ဂိုလ်ကတော့လူပြည်သွားတင်တယ်လူပြည်ကိုသွားဒီပုဂ္ဂိုလ်ကတော့လက်ပြည်ရောက်တင်တယ်လက်ပြည်ရောက်ဒီပုဂ္ဂိုလ်ကမြမပြည်ရောက်ဒီပုဂ္ဂိုလ်ကခွေကျဲနဲ့တရိစ္ဆာန်အပယ်၄ပါးရောက်ဘယ်လိုကခံတီးပေးလိုက်တော့ကံကခံတီးပေးလိုက်တာနော်သိခါရဆိုတဲ့အတိတ်ကံကခံတီးပေးလိုက်တာဒီလိုမဟုတ်လားအကြောင်းမဲ့ဖြစ်တာလားအကြောင်းကြောင့်ဖြစ်တာအကြောင်းမရှိဘဲဖြစ်တယ်ဆိုရင်ဒိဋ္ဌိအာဟိတုကဒိဋ္ဌိဗာဒိဋ္ဌိလဲအာဟိတုကဒိဋ္ဌိဒိဋ္ဌိဆိုတာဘာလဲအမြင်မှားတာအမြင်မှားတာဒိဋ္ဌိနော်ဒါကြောင့်အကြောင်းမရှိဘဲသူ့လိုလိုဖြစ်တာပါဆိုရင်အာဟိတုကဒိဋ္ဌိအမြင်မှန်သလားအမြင်မှားသလားဒါကြောင့်ဟာဘာအကြောင်းကြောင့်မှဖြစ်တာမဟုတ်ဘူးသူ့လိုလိုဖြစ်တာပါလို့အဲ့ဒီလိုများပြောရင်အဲ့ဒါဗာဒိဋ္ဌိလဲအမြင်မှားတဲ့ပုဂ္ဂိုလ်လားအမြင်မှားတဲ့ပုဂ္ဂိုလ်လားမြတ်စွာဘုရားလက်ထက်ကအဲ့လိုပုံပုံမျိုးတွေရှိခဲ့ဘူးတာပေါ့ဟုတ်တယ်မလားအေးမင်းတို့ကုသိုလ်ပြုပြုအကုသိုလ်ပြုပြုပြည့်ကျင်တာပြုကွာရောက်ကျင်တော့တရားကျင်တယ်လို့ရောက်တာပဲမင်းတို့ပြုတဲ့ကုသိုလ်အကုသိုလ်နဲ့ဘာမှမဆိုင်ပါဘူးလို့ယူတဲ့အယူတွေမရှိဘူးလားရှိခဲ့ရှိခဲ့ဘူးတယ်လောကဘုံမှာအဖြစ်ပြောမယ်ဆိုလို့ရှိရင်ကွာတဲ့အပေါ်မှာကောင်းကင်ကတော့ကလေးတစ်ချောင်းမြှောက်တင်လိုက်ပြန်ကြတဲ့အခါကျတော့ရင်းကကြမလားဖျားကကြမလားဘယ်လိုမှမသိနိုင်တယ်လို့အဲ့ဒီလိုပဲကုသိုလ်ပြုတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အကုသိုလ်ပြုတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်မင်းတို့ပြည့်ကျင်တာပြုကွာအချိန်တိုင်းကြိုးပေးတဲ့အခါကျတော့ကောင်းကျိုးလဲပြည့်ကျင်ပြည့်ကျင်ပြင်ပါပဲမကောင်းကျိုးလဲပြည့်ကျင်ပြင်ပါပဲသူဖြစ်ကျင်တယ်လို့ဖြစ်နေတာလဲဖြစ်နေတဲ့လောကကြီးပါကွာကောင်းကံမကောင်းကံကြောင့်ဖြစ်တာမဟုတ်ပါဘူးသူ့ဘာသာသူဖြစ်ကျင်တယ်လို့ဖြစ်နေတာပါကွာလို့ပြောတဲ့အယူတွေမရှိဘူးလားရှိကြအဲ့ဒါဗာရီနီတော့အာဟိတုကဒိဋ္ဌိမှန်သောအမြင်လားမှားသောအမြင်လားမှားသောအမြင်ဒီလိုမလားအဲပုဂ္ဂိုလ်တရားတော်တယောက်ကဖြန်စင်းလို့ဖြစ်တာပါဆိုရင်တော့မှန်သောမြင်လားမှားသောမြင်လားအဲလူပြည်ရောက်အောင်ပုဂ္ဂိုလ်တရားတော်ကပုံပေးတယ်၊နတ်ပြည်ကိုပုဂ္ဂိုလ်တရားတော်ကပုံပေးတယ်၊မြမပြည်ကိုပုဂ္ဂိုလ်တရားတော်ကပုံပေးတယ်အပယ်လေးပါးဆိုတဲ့ငရဲပြည်ကိုလည်းပုဂ္ဂိုလ်တရားတော်ကပုံပေးတယ်လို့ယူရင်တော့အဲ့ဒီအယူတွေမှန်သလားမှားသလားမှားတယ်ဝိသမဟိတုကဒိဋ္ဌိလို့ခေါ်တယ်ဝိသမဟိတုဆိုတာကသူကြောင်းနဲ့သူရဲ့ကျိုးဘာမှမဆိုင်ဘူးဟုတ်တယ်မလားတကယ်ဖြစ်တာကကံဆိုတဲ့အကြောင်းကြောင့်ဖြစ်တာသူကယူတာကပုဂ္ဂိုလ်အကြောင်းအကြောင်းမှန်လားအကြောင်းမှားလားအကြောင်းတော့ယူတော့ယူတယ်ဒါပေမဲ့အကြောင်းမှန်လားအကြောင်းမှားလားအကြောင်းမှားကြောင်းအကြောင်းမှားသူယူတဲ့အကြောင်းတွေမှားနေလို့အဲ့ဒီဒိဋ္ဌိတွေဗာဒိဋ္ဌိလဲဝိသမဟိတုကဒိဋ္ဌိအကြောင်းလုံးဝမရှိဘဲနဲ့သူ့လိုလိုဖြစ်တာပါဆိုရင်အာဟိတုကဒိဋ္ဌိကြံပြော။ဘာအကြောင်းကြောင့်မှဖြစ်တာမဟုတ်ဘူးသူ့လိုလိုဖြစ်တာပါဆိုရင်ပါလေ။အာဟိတုကဒိဋ္ဌိ။အာဟိတုကဒိဋ္ဌိ။ပုဂ္ဂိုလ်တစ်စုံတစ်ယောက်ကဖန်တီးဖန်ဆင်းလို့ဖြစ်တာပါဆိုရင်အကြောင်းမှန်လားအကြောင်းမှားလား။အကြောင်းမှားဆိုရင်ဗာဒိဋ္ဌိတော့ဝိသမဟိတုကဒိဋ္ဌိ။ဒါလည်းအမြင်မှားတာပဲ။ဟုတ်တယ်မဟုတ်လား။အမြင်မှားတာပဲ။တကယ်တမ်းပြောကြဆိုဆိုလို့ရှိရင်ပုဂ္ဂိုလ်တစ်စုံတစ်ယောက်ကပို့ပေးလို့ရောက်လာတာလားကံကပို့ပေးလို့ရောက်လာတာငရဲဘုံထိုးချလိုက်တာပုဂ္ဂိုလ်တစ်စုံတစ်ယောက်ကသွားစီတည်းဆိုလို့ရောက်သွားတာလားကိုပြုတ်ခဲ့တဲ့ကံကြောင့်ရောက်သွားတာလားနတ်ပြည်ရောက်သွားတာဒီပုဂ္ဂိုလ်တစ်စုံတစ်ယောက်ကတင်ပေးလို့ရောက်သွားတာလားကိုပြုတ်ခဲ့တဲ့ကံကြောင့်ရောက်သွားတာလားအဲဒါကြောင့်အတ္တဟိအတ္တနောနာထောကိုပြုတ်ခဲ့တဲ့ကံကောင်းကံမကောင်းကံသီးတာအဓိကဟုတ်တယ်မလားလူပြင်းနေပြီရောက်ဖို့အတွက်ဘလုံးမအားကုန်နေကြမလို့ဘူးဘာအားကုန်မလဲကိုပြုခဲ့တဲ့ကံပဲအားကုန်နော်ကိုပြုခဲ့တဲ့ကံပဲအားကုန်ကံမကောင်းရင်ပဲသွားမယ်အပယ်လေးပါးသွားမယ်ကံကောင်းရင်ပဲသွားမယ်လူပြင်းနေပြီသွားမယ်အဲဒီလိုအပယ်လေးပါးသွားခြင်းလူပြင်းနေပြီသွားခြင်းကိုပုဂ္ဂိုလ်တစ်စုံတစ်ယောက်ကဖန်ဆင်းလို့ဖြစ်နိုင်ပါမလားဘာကြောင့်ဖြစ်တော့ကံကြောင့်ဖြစ်တာအကြောင်းမှန်မှအကျိုးမှန်အကြောင်းမှားရင်အကျုံးမှာဒီလိုမလား အကြောင်းမှန်တဲ့အကျိုးမှန်မသုံးသပ်နိုင်ဘူးဆိုရင်ဒိဋ္ဌိအကြောင်းမှန်တဲ့အကျိုးမှန်အပေါ်မှာညံသေးရောက်ရင်ဒိဋ္ဌိကိလေသာစင်တယ်နော်ဒီတော့မြတ်စွာဘုရားသခင်ပရမကြီးလက်ထက်ကအသီလကတ္တပဆိုတဲ့ပရပိုက်တရားရှိတယ်အသီလဆိုတာဘုန်းကြီးတို့ပြည့်တတ်တယ်အဝတ်မရှိတာကိုပြောတာနော်ကတ္တပဆိုတာကသူရဲ့မျိုးနွယ်အသီလကအဝတ်မဝတ်ဘူးအဲ့ဒီအချိန်တုန်းကဝေမဝတ်တဲ့ပုဂ္ဂိုလ်တွေအိန္ဒိယမှာရှိခဲ့ဘူးတဲ့သူတို့ဘာဖြစ်လို့ဝေမဝတ်တယ်လဲမေးရင်အဝတ်ဆိုတာကကိုယ်ခန္ဓာလှပတင့်တယ်ဘုရားတို့ဝေကြတာအဲ့တော့အဝတ်ဝချင်းအဖြစ်တဏှာဖြစ်တယ်ဒီတော့ဒီတဏှာကိုပယ်လို့တဲ့အတွက်အဝတ်မဝတ်ဖြစ်နေကြတယ်ဒါသူတို့အယူပေါ့နော်သူတို့အယူဒါဆိုဒီအဝတ်ကိုဝေရင်ကောင်းလို့ရရလေးတဲ့အဝတ်တွေဖန်တီးပြီးတော့ဝေတာဖြစ်တဲ့အတွက်တဏှာသဘောတရားနေတယ်ဒီတဏမဖြစ်အောင်တို့အဝတ်မဟုတ်ခဲ့နေကြသို့ဒါကြောင့်အဝတ်မဟုတ်ခဲ့နေခြင်းအပြင်ချိုးချံတဲ့အကျင့်ကိုကျင့်တယ်လို့ဆိုပြီးတော့အတော်များများကအဲဒီပုဂ္ဂိုလ်တွေကိုကြည်ညိုကြတယ်ဟုတ်ရလားဒါကြောင့်မလို့သူတို့ဒီအဝတ်မဟုတ်ခဲ့နေကြတယ်လို့အကြံမြတ်မှတ်ပေါ့အဲဒီအဝတ်မဟုတ်တဲ့ဂိုင်းနေရှိတယ်တဲ့အဲဒီဂိုင်းနေတဲ့ကတယောက်သောပုဂ္ဂိုလ်သည်နာမည်အပြင်ဘယ်လိုခေါ်လဲအသေလကတ္တပဘယ်လိုခေါ်ပါလဲအသီလကတ္တပဆိုတော့သူကပရပိုက်ဆိုတော့သူတော်လည်းပဲဒါသူတော်စဉ်ပုဂ္ဂိုလ်ဖြစ်နေခံယူထားကြတာပဲအဝေါမောပဲကျင့်လို့အယူသာမှားနေတာဒါပေမဲ့သူတို့ကျင့်တာကတော့အကောင်းပဲဘယ်လိုအကောင်းလဲလို့ဆိုတော့အရာဒီတော်လူတို့ပေါ်မှာမနေဘူးအိမ်တော်မပြူဘူးပစ္စည်းတွေမသုံးမသိမ်းဆဲဖို့မသုံးမိဘူးတော့တသက်လို့တွေစားတယ်အသားမစားဘူးစားတဲ့ဖြစ်ပေါ့နော်ကောင်းတဲ့ဘိုင်းလေးတွေလည်းရှိတော့ရှိပါတယ်ဒါပေမဲ့လို့မက်ဖို့ရောက်ချောင်းအကျင့်တွေမရှိတဲ့အတွက်သူတို့ရဲ့အယူသည်မှားတယ်လို့ပြောတာဟုတ်တယ်မို့လားကဲကောင်းပြီဒါဖြစ်လို့ရှိရင်သူတို့လည်းသူတော်စင်ပုဂ္ဂိုလ်တွေမှာပါဝင်ပေါ့လေဒါပေမဲ့သူတို့မှာဘာအခက်ခဲရှိနေတယ်လဲဆိုတော့လောကကြီးမှာမြတ်စွာဘုရားသခင်ကရမကြီးပွင့်လာတယ်ပွင့်လာတဲ့အခါကျတော့ပရမဇုံမိဂရာဝန်တော်ပါရဏတိအနိမိဂရာဝန်တော်မှာမြတ်စွာဘုရားသခင်ကရမကြီးကဗာတရားဟောလဲသစ္စာတရားဟောအဲ့ဒီသစ္စာတရားမှာနံပါတ်၄သစ္စာကဘာသစ္စာလဲဒုက္ခသစ္စာဘာသစ္စာလဲဣဒံဒုက္ခဣဒံဒုက္ခသစ္စာတိမေဘိကဝေသတိဖြင့်မြတ်စွာဘုရားမဟုတ်ခဲ့ဘူးလားဟုတ်ခဲ့ချက်သားတို့ဒါရှင်းတော့ကဒုက္ခသစ္စာမသိခဲ့ဘူးအခုငါဒုက္ခသစ္စာသိပြီအဲ့ဒီဒုက္ခသစ္စာအကြောင်းငါပြောမယ်ချက်သားတို့ငါရှင်းတော့ကဒုက္ခအကြောင်းဖြစ်တဲ့သမုဒယသစ္စာငါမသိခဲ့ဘူးအခုသိခဲ့ပြီအဲ့ဒီသမုဒယသစ္စာအကြောင်းငါပြောမယ်ရှင်သားတို့ရှင်းတော့ကဒုက္ခ၆ရာနေရောဒသစ္စာဆိုတဲ့နိဗ္ဗာန်အကြောင်းငါမသိခဲ့ဘူးအခုသိခဲ့ပြီဒါကြောင့်ဒီရောဒသစ္စာအကြောင်းကိုငါမင်းတို့ဟောမယ်တရကရှင်သားတို့ရှင်းတော့ကဒုက္ခ၆ရာနိဗ္ဗာန်ရောက်အောင်ကျင့်နေကိုငါမသိခဲ့ဘူးအခုငါသိနေပြီဒါကြောင့်သင်တို့ကိုမေဃသစ္စာအကြောင်းကိုလည်းဟောမယ်ဆိုတော့မြတ်စွာဘုရားဓမ္မစကဗုဒ္ဓနာသုတ်တံမှာဟောတဲ့တရားဒီဘာတရားလဲသစ္စာလေးပါးတရားမို့လားဒုက္ခသစ္စာအကြောင်းဟောတယ်သမုဒယသစ္စာအကြောင်းဟောတယ်និရောဓသစ္စာအကြောင်းဟောတယ်မဂ္ဂသစ္စာအကြောင်းဟောတယ်မြတ်စွာဘုရားသစ္စာလေးပါးတရားဟောတဲ့အချိန်ကနေစပြီးတော့လောကကြီးမှာအဲ့ဒီနိုင်ငံမှာအဲ့ဒီပအောင်ကျင်မှာရှိတဲ့လူတွေရဲ့ကြားထဲမှာဟာဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာဒီစကလုံးလေးတွေတရားတန်လေးတွေမပြတ်နိုင်ဘူးလားပြတ်နိုင်သွားပြတ်နိုင်သွားတာပေါ့ဟုတ်တယ်မို့လားအဲ့ဒီလိုပြန်လာသွားတဲ့အခါကျတော့ဩလောကကြီးနဲ့ပါရင်ဒုက္ခဆိုတာရှိတယ်ဒုက္ခသစ္စာဒုက္ခသစ္စာဆိုတာရှိတယ်အဲ့ဒီဒုက္ခသစ္စာတရားကိုသိအောင်လုပ်ရမယ်သမုဒယသစ္စာကျတော့ဘာဖြစ်လဲပယ်ရမယ်និရောဓသစ္စာကျတော့မျက်မှောက်ပြုရမယ်မေဃသစ္စာကျတော့ပေါ်များရမယ်ကျင့်ရမယ်ဒီစီလေးတွေတော့မသိကြဘူးလားသိကြသိသွားကြမယ်သိသွားကြမယ်အထူးသဖြင့်မြတ်စွာဘုရားရဲ့တပည့်တွေကသိသိချာချာသိသွားကြပြီဟုတ်လားအော်မိမိတို့ရဲ့တဏ္ဍာမှာဒုက္ခသစ္စာရှိတယ်ဒီဒုက္ခသစ္စာကိုသိအောင်လုပ်ရမယ်ဒုက္ခသစ္စာသိအောင်လုပ်ရမယ်ဟောဒီတန်လေးတွေသူတို့ကြားနားထဲမှာကြားနေတယ်ဘုန်းကြီးတို့ပြိတ္တတွေလို့ပေါ့နော်ဒီနေ့ဒီနေ့အာဒုက္ခသစ္စာသိအောင်လုပ်ရမယ်ဒုက္ခသစ္စာသိအောင်လုပ်ရမယ်ဆိုတဲ့အတန်ကလေးအမြဲမကြားဘူးလားကြားတယ်အဲ့လိုကြားနေတဲ့အခါကျတော့ဒီဒုက္ခသစ္စာသိအောင်မကြိုးစားဘူးလားကြိုးစားလားဒုက္ခသစ္စာဘာဖြစ်လို့သိအောင်ကြိုးစားရမှာလဲမေးရသမုဒယသစ္စာပယ်ခြင်းလို့ဘာဖြစ်လို့တော့သမုဒယသစ္စာပဲကျင်လို့ဒီလိုမလားဒုက္ခသစ္စာဘာဖြစ်လို့သိအောင်စူးစမ်းရတာတော့ သမုဒိယသစ္စာတရားတရားလားကိလေသာတရားလ
ား
အဲ့ဒီကိလေသာတရားသည်တဲ့တတ္တဝါတွေကိုညင်တော့အောင်လဲပြုတတ်တယ်တန်ត្រာကိုလည်းရှင်းအောင်ပြုလုပ်တတ်တယ်ဒါကြောင့်တန်ត្រာပြတ်ခြင်းတဲ့ပုဂ္ဂိုလ်သည်တရားတတ်ရမလားကိလေသာတတ်ရမလားအဲ့ဒါကြောင့်ကိလေသာကိုပယ်ရမယ်ဒီသီလေးတွေဘုရားဘာသာလောကမှာမရှိဘူးလားရှိကျန်တော့တခါကျတော့ကိလေသာလည်းသိမယ်ဒုက္ခလည်းချုပ်မယ်ဆိုရင်ဒုက္ခချုပ်တာဒီတရားလားနိရောဓမှာနိရောဓသရတရားလားနိဗ္ဗာန်လားဩနိဗ္ဗာန်ရောက်အောင်လဲတို့ကျင့်အောင်ပါပဲနိဗ္ဗာန်မှာဒုက္ခမရှိဘူးတဲ့ဟုတ်တယ်မလားအဲ့တော့ဒုယသတ္တမရှိတာကဒုက္ခအဲ့ဒီဒုက္ခသည်ကိလေသာကြောင့်ဖြစ်တယ်ကိလေသာရှိရင်ဒုက္ခဖြစ်တယ်ဒုက္ခချုပ်ရင်နိရောဓသစ္စာရမယ်အဲ့ဒီဒုက္ခချုပ်ကြောင်းခြင်းကတော့မဂ္ဂသစ္စာပဲဆိုတော့ဒုက္ခဒုက္ခဒုက္ခဆိုတဲ့အတန်ကလေးတွေလောကကြီးထဲမှာမပြတ်နိုင်ဘူးလားပြတ်နိုင်ဒါပေမဲ့ဒုက္ခဆိုတဲ့အတန်သာကြားလိုက်ရပေမဲ့ဒုက္ခအကြောင်းသိဖို့ကြတော့အကောင်လုံးသိရလားမသိဘူးနော်ဒါတော့မြတ်စွာဘုရားသခင်ကရမယာကြီးကဒုက္ခအကြောင်းဟောပြီးသက်အဲဒီဒုက္ခကိုဘာမှမသိတဲ့ပုံစံတွေကလည်းအများကြီးဒီခေတ်မှာလည်းမရှိဘူးလားရှိဒုက္ခကြီးတယ်မှာဒုက္ခဒုက္ခဒုက္ခဒုက္ခတော့ပြောနေကြတာပဲအဲဒီဒုက္ခဘာလဲလို့မေးရင်မှန်မှန်ကန်ကန်ပြောနိုင်တဲ့ပုံစံတော့ရှားတယ်ဟုတ်တယ်မလားဟိုဒုက္ခနာဒုက္ခဒိဋ္ဌိဒုက္ခဒီလိုမပြောဘူးလားပြောမလားဩဒုက္ခဒုက္ခမဟုတ်ဘူးလားဟုတ်လားသို့တော့ဒုက္ခရှိတယ်ဘာဖြစ်လို့တော့ဘာဖြစ်လို့တော့ဩဒုက္ခဆိုတော့ဩရင်ဒုက္ခဩရင်မဩရင်ဒုက္ခဆိုတဲ့အဓိပ္ပာယ်ရောက်နေတာကိုဒီလိုမလားဩဒုက္ခလို့သဘောပေါက်တော့လေအာဩရင်ဒုက္ခဟိဟောပြီအဲ့ဒီဩဒါလေးကိုခိုက်တာကာကွယ်နိုင်ရောဒုဒုက္ခလေးကင်းသွားပြီဆိုတော့အဲ့ဒီအဓိပ္ပာယ်မရောက်ဘူးလားရောက်နာရတိပါလေဒုက္ခဟောပြီးနာရဒုက္ခမကြမ်းမာရဒုက္ခနာယောဂဖြစ်တာဒုက္ခဒီတော့အဲ့ဒီနာယောဂလေးပြောင်းကိုလိုက်လို့ယောဂပြောင်းသွားရင်ဒုက္ခမရှိတော့ဘူးဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားရောက်အဲ့ဒါဒီအမြင်မှားသွားတာပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်အိုရာတိဒုက္ခဆင်ဟောရလားနာရတိဒုက္ခဆင်ဟောရလားကဲသေတာကောဒုက္ခဆင်ဟောရလားသေတာတိဒုက္ခဆိုရင်မတရားကာကွယ်နိုင်ရင်ဒုက္ခလွတ်သွားပြီဆိုတဲ့အဓိပ္ပာယ်ရောက်သွားတာပေါ့မရောက်ဘူးလားရောက်ကြောက်တာပေါ့ဒါကြောင့်မလို့မသိအောင်မသိသေးသေးရှာဖွေတဲ့ပုံကိုယ်တွေအကြိယာထိုးပြီးတော့မသိအောင်ကာကွယ်နေတဲ့ပုံကိုယ်တွေလောကမှာမရှိဘူးလားရှိသူတို့ဘာကြောက်လို့လုံးနေကြတာတော့ဒုက္ခကြောက်သိရမယ်ဒုက္ခကြောက်လို့ကာကွယ်နေကြတာဘလောက်ပဲကာကွယ်ကာကွယ်အဲ့ဒီပုံကိုယ်တွေယနေ့ရှိသေးတာအေးအကြိယာတွေဘာတွေထိုးဓာတ်လုံးတွေဘာတွေဆောင်းဓာတ်လုံးတွေရေစိမ့်တော့ဘာဖြစ်လို့တော့အသက်ရှိခြင်းလို့မသိခြင်းလို့ဟုတ်တယ်မဟုတ်လားမသိကျင်လို့သာပြောရင်ပြောရမယ်။ဓာတ်လုံးရေစိမ်တောင်းရင်တောင်းရင်လည်းပဲပြောသွားတယ်။သောက်တာရောက်သွားတာပဲ။ဒီလိုမဟုတ်လား။မသိသေးရှာဖွေတဲ့ပုံကိုယ်တွေကတနေ့ကျမသိရဘူးလားသိရ။သိရတာပဲ။တထပါတော့နော်။သိခြင်းတရားသည်ဒုက္ခလို့ဒီလိုသဘောပေါက်တယ်သဘောပေါက်မယ်ဆိုရင်မသိခင်မှာဒုက္ခမဟုတ်သေးဘူးဆိုတဲ့အဓိပ္ပာယ်။မရောက်ဘူးလားရောက်။ဒီလိုဆိုရင်သိခြင်းတရားသည်ဒုက္ခအစင်ဟောရတယ်နာခြင်းတရားကဒုက္ခဆင်ဟောရလား။အိုခြင်းတရားကဒုက္ခဆင်ဟောရလား။အိုနာသည်ဒုက္ခဆိုမအိုခင်မှာဒုက္ခမရှိဘူးဆိုတဲ့အဓိပ္ပာယ်ရောက်သွားပြီ။နာရသည်ဒုက္ခဆိုရင်မနာခင်မှာဒုက္ခမရှိသေးဘူးဆိုတဲ့အဓိပ္ပာယ်ရောက်သွားပြီ။ဟုတ်တယ်မလား။သေရာသည်ဒုက္ခဆိုရင်မသေးခင်မှာတို့မှာဒုက္ခမရှိဘူးဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားရောက်နေလား။စဉ်းစားကြည့်နော်။ဟုတ်တယ်မလား။မြတ်စွာဘုရားသခင်ကရမယာကြီးကအိုမဒုက္ခလို့ပြောတာမဟုတ်မအိုလည်းပဲအိုလည်းမအိုလည်းအိုတော့ဘာဖြစ်လို့ဒုက္ခလို့ခေါ်လဲအိုရာသည်တခြားနဲ့အိုရာလားခန္ဓာ၅ပါးနဲ့အိုရာပရိသတ်သမုပ္ပါမှာကြည့်လေအိုရာသည်တခြားလားဇရာလားဇရာကိုခန္ဓာမဏ္ဍပါးကောက်ထားလဲ၅ပါးခန္ဓာမဏ္ဍပါးလဲဘယ်သူတွေပါလိဝိညာဉ်နာယုတ်သလာယရဏဟတာဟုတ်တယ်အိုရာသည်ဒုက္ခဆိုရင်မအိုသေးခင်မှာဒုက္ခဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားရောက်မြတ်စွာဘုရားကဒီလိုပြောတာမဟုတ်ဘူးအိုလည်းပဲဒုက္ခမအိုလည်းပဲဒုက္ခဒါတော့အိုရာသည်တခြားလားခန္ဓာ၅ပါးလားမအိုသေးဘူးဆိုတာလည်းတခြားလားခန္ဓာ၅ပါးလားအိုရာကလည်းခန္ဓာ၅ပါးပျိုရာကလည်းခန္ဓာ၅ပါးအနာရှိတာလည်းခန္ဓာ၅ပါးအနာကင်းတာလည်း သေးတော့လေခန္ဓာ၅ပါးမသေးသေးခင်မှာလေအချိန်တိုင်းမှာဖြစ်နေတာခန္ဓာဘယ်နှပါးလဲအချိန်တိုင်းမှာခန္ဓာ၅ပါးဖြစ်နေတယ်အဲ့ဒီခန္ဓာ၅ပါးကမှဘာတယ်လဲဒုက္ခအစစ်ဒီလိုမလားဒုက္ခအစစ်ကဘယ်လိုလဲတော့ဟောဒုက္ခဒါဒုက္ခသေဒုက္ခဒါဒုက္ခအစစ်ဟောရလားဒုက္ခအစစ်ကဘယ်လိုလဲတော့ခန္ဓာ၅ပါးဒီလိုဆိုရင်ဒုက္ခသစ္စာဒုက္ခသစ္စာဆိုတာဘယ်အချိန်မှစပြီးရလာတယ်ခန္ဓာ၅ပါးရတဲ့အချိန်မှစပြီးရလာဒါတော့ခန္ဓာ၅ပါးရှိနေတဲ့အချိန်တိုင်းမှာမရှိတော့ဒုက္ခရှိတယ်မရှိတော့ခန္ဓာ၅ပါးကုန်သွားမှဒုက္ခကုန်သွားတယ်ခန္ဓာ၅ပါးကုန်သွားမှဒီတော့ဒုက္ခဆိုတာတခြားလားခန္ဓာ၅ပါးပြောတာလဲမြတ်စွာဘုရားပြောတဲ့ဒုက္ခကခန္ဓာ၅ပါးတခိတ်တေနပြစ္ဆုပါဒလက္ခဏာဒုက္ခဒီလိုပြောရမလားအဲ့ဒါခန္ဓာ၅ပါးသည်ဒုက္ခသစ္စာဟုတ်ပြီအဲ့ဒီခန္ဓာ၅ပါးဘယ်လိုကြောင့်ဖြစ်တယ်လဲအတိတ်တုန်းကသင်္ခါရကြောင့်ဖြစ်တယ်ဘယ်လိုကြောင့်ဖြစ်တော့ပုဂ္ဂိုလ်တ attva ဖန်တီးလို့ဖြစ်တာဟုတ်ရဲ့လားသစ္စာတရားကဖြစ်စေသတည်းဆိုလို့ဖြစ်တာဟုတ်ရဲ့လားကိုပြုလို့လို့ဖြစ်တာလားတ attva ပြုလို့လို့ဖြစ်တာလားဘာဖြစ်လို့ဖြစ်တယ်သင်္ခါရဆိုရင်ကံကြောင့်ဖြစ်တာသင်္ခါရဆိုတဲ့ကံนี่မိမိလားသရပါလားပုဂ္ဂိုလ်လားသတ္တဝါလားတခြားလားဓမ္မတရားလားသင်္ခါရဆိုတဲ့ကံထဲမှာမိမိပါလားသရပါပါလားပုဂ္ဂိုလ်သတ္တဝါပါလားလူနဲ့တွေလူတွေနဲ့တွေပြမတွေပါလားတခြားလားဓမ္မတရားလေးလားဒီတော့ပုဂ္ဂိုလ်သတ္တဝါဖြစ်စင်းလို့ဖြစ်တာလားဓမ္မတရားကြောင့်ဖြစ်တာဒါပရိသတ်သမုပ္ပါဒ်နားလည်တယ်ဒီသဘောနားလည်တယ်ဟုတ်တယ်မဟုတ်လားပရိသတ်သမုပ္ပါဒ်နားမလည်ဘူးဆိုရင်တော့ပုဂ္ဂိုလ်တ attva ကဖန်ဆင်းလို့ဖြစ်တာပါဆိုရင်ဝိသမဟိတုကဒိဋ္ဌိသို့လုံလုံဖြစ်တာပါဆိုရင်အာဟိတုကဒိဋ္ဌိဘယ်ဘက်ကမှမလုပ်ဘူးနော်အဲ့ဒီဒိဋ္ဌိတွေလွတ်ချက်ပါတယ်ဆိုရင်တခြားလေးလာရမှာလားပရိသတ်သမုပ္ပါဒ်လေးလာရမှာဒါကြောင့်ပရိသတ်သမုပ္ပါဒ်လေးလာခြင်းတခြားအတွက်လေးလာရလားဒိဋ္ဌိဖြစ်ဖို့လေးလာအဲ့ဒီတော့ဘောပေါပါဒီလိုမဟုတ်လားအဲ့ဒီတော့အသီလကတ္တဗာသူတို့ရဲ့ဝန်းကျင်မှာသူတို့ရဲ့နယ်ပယ်မှာသူတို့ဒီဘောဓာရဲ့တပည့်မဟုတ်ကြဘူးသီးကြားဂိုင်းတကိုင်းအဖြစ်နဲ့နေကြတာဒီတော့မြတ်စွာဘုရားပြောတဲ့ဒုက္ခဆိုတဲ့စကားလုံးကိုသူတို့သဘောပေါက်ရလားမပေါက်ဘူးဂိုင်းမတူတဲ့အသီလကတ္တဗာအတ္တထားဘုရားရှင်ရဲ့တပည့်ဖြစ်ပြီးတော့ဘုရားဘာသာနာမည်ခံနေကြတဲ့ပုဂ္ဂိုလ်တွေတောင်မှလူတိုင်းသဘောပေါက်ရတာမပေါက်ကြဘူးနော်ဟိုဘုန်းကြီးပရိသတ်တွေကကိုဒုက္ခရဲ့သဘောသိသွားပြီဒုက္ခရဲ့ဖြစ်ကြောင်းလည်းသိသွားပြီတခြားလေးလာလို့လားပရိသတ်သမုပ္ပါဒ်လေးလာလို့ပရိသတ်သမုပ္ပါဒ်လေးလာလို့ဒုက္ခရဲ့သဘောလည်းသိသွားတာဒုက္ခရဲ့အကြောင်းလည်းသိသွားတာဒီလိုမလားအာသီလကတ္တဘာတော်အရိလိုသိရလားမသိဘူးမသိတော့သူကဇေဝေစွာဖြစ်နေအရှင်ဘုရားမြတ်စွာဘုရားကိုမေးတယ်တနေတော့ခါကလာနော်မြတ်စွာဘုရားကဆုံးကကြွားသူတို့ကလည်းသရောစင်သရောသူတို့လည်းဆုံးကကြွားလာတာပေါ့လေနော်ဟိုးရာသီကြောင့်ပြောရမှာပပင်းတွေ့တာပဲမြတ်စွာဘုရားနဲ့အာသီလကတ္တဘာဟာအရှင်ဘုရားအရှင်ကောရမအရှင်ကောရမတွေ့ရတာဝမ်းသာလိုက်တာအရှင်ဘုရားနဲ့တွေ့ကျင်နေတာကြာပြီမေးကျင်တော့တိကျင်တာလေးတွေမေးကျင်တော့ဒါကြောင့်ရှင်ဘုရားကိုတွေးကျင်နေတာအခုဆက်ဆက်မြဲမြဲရှင်ဘုရားဒီမှာလာတွေးနေပြီမေးပြရစီတောင်းပါလေမြတ်စွာဘုရားကပြောတယ်ကတ္တဗာမမေးနဲ့မေးသိတဲ့နေရာမဟုတ်ဘူးအခုဆုံးကကြွားနေတာဟုတ်တယ်မလားအခုဆုံးကကြွားနေတာကမေးပြလုံးနေရမယ့်အချိန်မဟုတ်ဘူးအမေးပြလုံးနေရမယ့်နေရာမဟုတ်ဘူးဒါကြောင့်မမေးပါနဲ့ကွာမေတ္တာရက်အသီလကတ္တဘာဘက်ကကြည့်မယ်ဆိုရင်လေသာသနာပဒိဋ္ဌိပုဂ္ဂိုလ်တွေဆိုတော့မြတ်စွာဘုရားကနိနိနာနာချစ်ကပ်ဖို့ဆိုတာလွယ်မမလွယ်ပဲကိုဟုတ်တယ်မဟုတ်လားမြတ်စွာဘုရားကြောင်းတော်ကိုတီးကြရောက်လာဖို့ဆိုတာလေလူတိုင်းလာရဲတာမှမဟုတ်ပဲပဲနော်အဲ့ဒါအခုလိုနတ်ကြီးမှာပပင်းရင်ဆိုင်တွေ့တော့အတော်ပဲဆိုပြီးတော့သူကလည်းဒီခွင့်ရလက်လို့မခံဘူးဒီလိုမဟုတ်လားအရှင်ဘုရားမေးခြင်းလို့မဖြစ်မနေတပြီတော့မေးကျင်ပါလေဖြေပါသူအတင်းတောင်းပါဘုရားမမြတ်စွာဘုရားကမေတ္တာရတယ်မမေးပါနဲ့ကွာတစ်ချင်းနောက်တစ်ခါဒုတိယထပ်ပြောနှစ်ချင်းသုံးချင်း သုံးချိန်မေတ္တာရပြီးတဲ့အခါကျဘလို့မှမရတဲ့ဆုံးကြတော့မှကဲဒီလိုဆိုလဲမေးချင်မေးဖို့ကွာဆိုတော့ဘယ်ကစမေးတယ်လဲဆိုတော့အရှင်ဘုရားတဲ့လောကကြီးထဲမှာဒုက္ခဒုက္ခလို့ပြောနေကြတယ်ဗါတယ်လေဒုက္ခဒုက္ခလို့ပြောနေကြဒီတော့အစိလကတ္တဘာကမေခွန်းထဲမှာပြောတဲ့စကားထဲမှာဒုက္ခဆိုတဲ့စကားလုံးလေးပါလာတယ်ဟုတ်တယ်မဟုတ်လားအစိလကတ္တဘာပြောတဲ့စကားထဲမှာလေဗါလေးပါလာတယ်ဒုက္ခဆိုတဲ့သက္ကလောလေးပါလာတယ်။အစိလကတ္တပပြောတဲ့ဒုက္ခတွေမြတ်စွာဘုရားဟောထားတဲ့ဒုက္ခနဲ့တူနိုင်ပါမလား။မတူနိုင်ဘူး။ကဲမြတ်စွာဘုရားပြောတဲ့ဒုက္ခကဘယ်ဟာဒီဒုက္ခတော့။အဲခန္ဓာငါးပါးဒီဒုက္ခ။ပရိသတ်သမုပ္ပါဒီနဲ့ပြောလိုက်တော့ဝိညာဉ်၊နာယုတ်၊သလယရဏ၊ခတ္တဝေဒနာ၊အဘိဓမ္မာဒီနဲ့ပြောလိုက်တော့ရူပခန္ဓာ၊ဝေဒနာခန္ဓာ၊သိညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာအဲ့ဒါဒီပါတော့ဒုက္ခအဲ့ဒီဒုက္ခကိုအခုခေါင်းကြောင့်ပြိတ္တတွေသိတယ်လို့ရှင်းလာကတ္တပါသိလားမသိတော့သူပြောတဲ့ဒုက္ခတွေခြားဒုက္ခလို့ဖြစ်မှာပေါ့နော်အဲ့တော့သူကလောကကြီးထဲမှာဒုက္ခတွေဖြစ်နေကြတယ်ဒီဒုက္ခတွေကိုဒီဆုံးတရားသောပုဂ္ဂိုလ်ကဖန်တီးနေတာဒီဆုံးတရားသောပုဂ္ဂိုလ်ကဒီဒုက္ခတွေဖြစ်အောင်ပြုလုပ်နေတာဒုက္ခတွေလို့ထင်နေတာကိုနော်အဲ့ဒီတော့ရသဗျာကိုမေးတယ်အရှင်ဘုရားတဲ့လောကမှာဒုက္ခလို့ပြောနေကြတယ်အဲ့ဒီဒုက္ခကိုမိမိပြည့်လို့လို့ဖြစ်တာလားလို့မေးတယ်အဲ့ဒီဒုက္ခဒီပါလဲမိမိပြည့်လို့လို့ဖြစ်တာလားဒီလိုမေးတယ်မလားမြတ်စွာဘုရားကမဟုတ်ပါဘူးကွာတဲ့နော်တပည့်ကြောင့်ပြိတ္တာတွေတဲ့လောကကြီးထဲမှာဒုက္ခတစ်စုံတစ်ရာမြတ်ပေါ်လာပြီဆိုရင်ဟာဒီဒုက္ခဒီတို့အိမ်မှာဒီလိုဒုက္ခတွေများနေတာဟုတ်ပဲအင်္ဂါလုံထားတာဟုတ်တယ်မဟုတ်လားဒီလိုပြောဘူးလားပြောဟုတ်ပဲအင်္ဂါလုံထားတာတို့ဆိုင်မှာဒီလောက်အယောင်းဝါးတွေပါပြီးတော့ဒီလောက်ဒုက္ခရောက်နေတာဟိုဘက်ဆိုင်ကလုံထားတာဒီလိုကိုတို့အိမ်မှာဒုက္ခတွေများနေတာဟိုဘက်ကလုံထားတာတို့ဒုက္ခတွေများနေတာဘလို့လုံထားတာဘလို့ရောက်တော့ဒုက္ခတွေများနေတာတခြားတရားကရှာလာပုဂ္ဂိုလ်တ attva တရားကရှာလာပုဂ္ဂိုလ်တ attva တရားကရှာလာတခြားပုဂ္ဂိုလ်တရားကရှာလို့မရရင်တော့မှဇဏီနဲ့ခင်ပေါ့လင်ကလည်းမရအပြစ်ထိုးချက်မရကလည်းလေပြေတို့ချက်ကိစ္စတစ်စုံတရားဖြစ်လို့မပြေမလဲဖြစ်တဲ့ဖြစ်တဲ့မရကလည်းရှင်းကြောင်းလင်ကလည်းမင်းကြောင်းဟုတ်တယ်မလားတခြားပြေရှားတာလားပုဂ္ဂိုလ်တ attva ပြေရှားတာလားပုဂ္ဂိုလ်တ attva ပြေရှားလို့တော့အကြောင်းတရားရှားလို့တော့မှန်ရပါပုဂ္ဂိုလ်တ attva အကြောင်းဒုက္ခဖြစ်တာပါဆိုရင်အဲ့ဒီအကြောင်းนี่မှန်တော့အကြောင်းလားမှားတော့အကြောင်းအဲ့ဒါဗာဒိတိတော်ခုနပြောခဲ့တယ်လေဗာဒိတိတော်ဝိသမယေတုကဒိဋ္ဌိဒီလိုမလားပုဂ္ဂိုလ်တစ်စုံတယောက်ကဒီလောကပြောင်းပြုတ်ပေးနေတာပါဆိုရင်ဝိသမယေတုကဒိဋ္ဌိဘာအကြောင်းကြောင့်မှမရှိဘဲနဲ့သူ့လိုလိုဖြစ်တာပါဆိုရင်အာယတုကဒိဋ္ဌိဒီလိုမလားအဲ့တော့ဒုက္ခမိမိပြုတ်လို့ဖြစ်တာလားဆိုတော့မြတ်စွာဘုရားကဟုတ်တယ်လို့ပြောလို့ပဲဖြစ်မယ်ဖြစ်ပါမလားဘာဖြစ်လို့တော့ဒုက္ခဆိုတာဘယ်လိုတော့ဒုက္ခဆိုတာခန္ဓာငါးပါးကဲအဲ့ဒီခန္ဓာ၅ပါးဆိုတဲ့ဒုက္ခသည်မိမိပြုလုပ်လို့ဖြစ်တာပါဆိုရင်မိမိဆိုတာဒီဘာမှတော့မရှိဘူးမိမိဆိုတာရှိလားသို့တော့မိမိဆိုတာမရှိပေမဲ့ကိုကမိမိလို့ပြောနေပြီဆိုတော့အဲ့ဒီမိမိဒီဘယ်ပေါ်မှာမိပြီးတော့ဖြစ်တဲ့မိမိလဲလို့မေးရင်ရောက်ပေါ်မှာမိပြီးတော့ဖြစ်တဲ့မိမိဝေဒနာတင်ညာသင်္ခါရဝိညာဉ်ဒီခန္ဓာ၅ပါးကိုပဲမိမိလို့ဆွဲနေတာမဟုတ်လားမိမိဆိုတာငါလေမိမိပြုလို့ဖြစ်တာလားငါပြုလို့ဖြစ်တာလားပေါ့ဟုတ်တယ်မလားအဲ့ဒါဒီနေ့ဒီနေ့ငါလို့ပြောနေတာဒီတခြားကိုဆွဲပြပြောနေတာလားခန္ဓာ၅ပါးဆွဲပြပြောနေတာလားရုပ်ကငါလို့ထင်တာဗာရိတိဝရဏငါလို့ထင်တာသိညာငါလို့ထင်တာသင်္ခါရငါလို့ထင်တာဝိညာဉ်ကငါလို့ထင်တာသက္ကာယတိတိအရင်ဆုံးဖြစ်သွားပြီတနည်းအားဖြင့်ပြောတော့အတ္တတိတိဖြစ်သွားပြီမိမိပြုလို့ဖြစ်တာလားဆိုတာငါပြုလို့ဖြစ်တာလားဆိုတဲ့အသေးပဲဒီလိုမဟုတ်လားတဲ့ငါပြုလို့ဖြစ်တာလားဆိုတော့ဒုက္ခကလည်းဘယ်လိုတော့ခန္ဓာ၅ပါးငါဆိုတာကလည်းဘယ်လိုတော့ဒီခန္ဓာ၅ပါးအပေါ်မှာငါလို့စွဲနေတာဟုတ်တယ်မဟုတ်လားလောကကြီးထဲမှာတဏ္ဍာငါနဲ့လေပုဂ္ဂိုလ်ပဲတ attva ပဲယောက်ျားပဲမိန်းမပဲသူပဲငါပဲဆိုတာတခြားကြည့်ပြောနေတာလားခန္ဓာ၅ပါးကြည့်ပြောနေတာတရားပေါ်မှာဆွဲနေတာလားခန္ဓာ၅ပါးပေါ်မှာဆွဲနေတာရူပတ္တတောသမနုပ္ပတ္တိယုတ်ကုန်ငါလို့ဆွဲတယ် ဝရဏကငါလို့ဆွဲတယ်၊တင်ညာကငါလို့ဆွဲတယ်၊သင်္ခါရငါလို့ဆွဲတယ်၊ဝိညာဉ်ကငါလို့ဆွဲနေတာ။ဒါတော့ငါဆိုတာတခြားခန္ဓာငါပါလား။ဒုက္ခငါပြုလို့ဖြစ်တာပါဆိုတော့ဒုက္ခဆိုတာလည်းဘယ်လိုတော့ခန္ဓာငါပါ။ဟုတ်တယ်မလား။ဒုက္ခကငါပြုလို့ဖြစ်တာပါဆိုတဲ့စကားကအတည်ယူလိုက်မယ်ဆိုရင်နံပါတ်၁ကတော့တက္ကရာတိတိဖြစ်သွားပြီ။နံပါတ်၁ကပါလေ။အကြောင်းမှအကျိုးမှဟောရလား။မဟုတ်သေးတဲ့ဝိသမဟိတုကတည်းလား။ဖြစ်သွားပြီလက်ချက်ဖြစ်သွားပြီနောက်ထပ်ပါလာအောင်မလဲကြည်နော်ငါပြုလို့လို့ဖြစ်တာပဲတော့ငါဆိုတာလဲခန္ဓာ၅ပါးဒုက္ခကလည်းခန္ဓာ၅ပါးငါကလည်းခန္ဓာ၅ပါးဒုက္ခကလည်းခန္ဓာ၅ပါးဒုက္ခနဲ့ခန္ဓာ၅ပါးဒုက္ခနဲ့ငါနဲ့မတူဘူးလားတူတူနေတယ်နော်ဒုက္ခကိုငါပြုလို့ဖြစ်တာဒုက္ခကိုငါပြုလို့ဖြစ်တာစဉ်းစားနော်ဒုက္ခကိုငါပြုလို့ဖြစ်တာဒုက္ခဆိုတာဘယ်လိုလဲငါစရာလည်းဘယ်လိုလဲခန္ဓာငါးပါးဟုတ်တယ်မဟုတ်လားဒုက္ခငါပြုလို့ဖြစ်တာပါဆိုရင်အဲ့ဒီခန္ဓာငါးပါးချုပ်သွားတဲ့အချိန်မှာဒုက္ခလည်းမချုပ်ဘူးလားငါကောမချုပ်ဘူးလားချုပ်သွားပြီခန္ဓာငါးပါးချုပ်တဲ့အချိန်မှာဒုက္ခချုပ်သွားပြီဒီလိုမဟုတ်လားငါကောချုပ်သွားပြီခန္ဓာငါးပါးပြတ်သွားတဲ့အချိန်မှာငါလည်းမရှိတော့ဘူးဒုက္ခလည်းမရှိတော့ဘူးခန္ဓာငါးပါးဒီဖြစ်ပြီးမဖြစ်တော့ပြတ်တယ်ပြတ်သွားတဲ့အချိန်မှာဒုက္ခလည်းချုပ်သွားပြီငါလည်းချုပ်သွားဘာမှမရှိတော့ခန္ဓာငါးပါးပြတ်သွားတဲ့အချိန်မှာဒုက္ခလည်းမရှိတော့ဘူးငါလည်းနောက်တဒိဋ္ဌိအစ်စ်တစ်ခုတိုးလာတယ်အဲ့ဒါဗာဒိဋ္ဌိတော့ဟမ်ဒုက္ခလည်းမရှိတော့ဘူးငါလည်းမရှိတော့ဘူးဘာမှမရှိတော့ဘူးဟုတ်စိတ်ဓာတ်ဒိဋ္ဌိဖြစ်သွားပြီဒီလိုမလားဒုက္ခနဲ့ငါနဲ့အတူတူသာယုံမယ်ဆိုရင်ဘုန်းကြီးတို့ပရိသတ်တွေဘာမှတော့တရားထုတ်နေကြမလို့ဘူးဒီခန္ဓာငါးပါးပြတ်သွားလို့သေသွားတယ်တဲ့ပြိုင်နဲ့ဒုက္ခလည်းချုပ်ငါလည်းချုပ်ကုံသွားပြီဘာမှမရှိတော့ဘူးအေးပါဘူးဒီနေ့ပဲမရောက်ဘူးလားရောက်အဲ့ဒါဗာဒိဋ္ဌိနဲ့ဩစေတဒိဋ္ဌိဒီလိုမှလားဒီတော့ခန္ဓာဒုက္ခကိုငါပြုလို့ဖြစ်တာပါဆိုရင်တော့အကြောင်းမှအကျိုးမှမောတိတဝိသမယဒုက္ခဒိဋ္ဌိခန္ဓာ၅ပါးပေါ်မှာငါလို့ယူသိရတဲ့တက္ကရာဒိဋ္ဌိခန္ဓာ၅ပါးနဲ့ငါနဲ့အတူတူဆိုတော့ဒုက္ခနဲ့ငါနဲ့အတူတူဆိုတော့ခန္ဓာငါးပါးပြတ်သွားတဲ့အချိန်မှာငါလည်းပြတ်ဒုက္ခလည်းပြတ်ဒုက္ခလည်းချုပ်ငါလည်းချုပ်ဘာမှမရှိတော့ဘူးဆိုတော့ဟုတ်စေတာဒိဋ္ဌိမှန်တော့อยู่လားမှားတော့อยู่ဒါကြောင့်မြတ်စွာဘုရားကလက်ခံသလားပယ်သလားဟုတ်တယ်ပြောသလားမဟုတ်ဘူးပြောသလားမဟုတ်ဘူးဒါကိုသွားပြီးတော့အတိမပြုတ်နဲ့ဒုက္ခငါပြုတ်လို့ဖြစ်တာပါဒုက္ခငါပြုတ်လို့ဖြစ်တာပါငါကြောင့်ဒုက္ခရောက်နေတာပါဘာမလုံးနဲ့ဟုတ်တယ်မလားဩဒီတိုင်သားလို့ဒုက္ခရောက်နေတာငါကြောင့်ဒုက္ခရောက်နေငါကြောင့်ငါဒုက္ခရောက်တာပါဆိုရင်ဩစေတဒိဋ္ဌိအခုပြောတာငါကြောင့်ငါဒုက္ခရောက်တာပဲရှိသေးတယ်သူတော်ဘာမပါသေးဘူးเนาะပြီးတော့မှသူတော်ဘာပြောဟုတ်လားငါဒုက္ခရောက်နေတာငါအသုံးမကျတော့ငါဒုက္ခရောက်နေတာဒါမျိုးပေါ့เนาะဘာလဲလဲငါအသုံးမကျတော့ငါဒုက္ခရောက်ငါဒုက္ခရောက်နေတာအဲ့တော့ငါဆိုတာလဲခန္ဓာ၅ပါးဒုက္ခဆိုတာလဲခန္ဓာ၅ပါးအကြောင်းကလဲငါအကျိုးကလဲငါအကြောင်းကလည်းဒုက္ခအကျိုးကလည်းဒုက္ခအကြောင်းကလည်းခန္ဓာ၅ပါးအကျိုးကလည်းခန္ဓာ၅ပါးမတူဘူးလားတူအဲ့ဒါဗာဒိဋ္ဌိလည်းဩစေတဒိဋ္ဌိလည်းဖြစ်တယ်တက္ကရာဒိဋ္ဌိကောဝိဘူလားဖြစ်ဖြစ်တယ်ဒါကြောင့်ဒီအသုံးပြောသည်ပါဇက်ကပြောနေကြမှုပြောခြင်းပြောအယူမယူနဲ့ဒီလိုမဟုတ်လားတဏှာကစီလကသဘာကမေးတယ်ရှင်မရတဲ့ဒုက္ခသရဘာပြုလို့ဖြစ်တာလားတဲ့မေးတယ်နော်ဒုက္ခသရဘာပြုလို့ဖြစ်တာလားဆိုတော့အဲ့ဒီတဲမှာဆိုလို့ရှိရင်ဆက်ကြပါဆိုငါဒုက္ခရောက်နေတာမင်းကြောင့်ဇနီးကြောင့်ခင်မုန်းကြောင့်သားကြောင့်သမီးကြောင့်ဒါမျိုးပေါ့နော်ငါဒုက္ခရောက်နေတာသားကြောင့်ဒုက္ခရောက်တာသမီးကြောင့်ဒုက္ခရောက်တာဇနီးကြောင့်ခင်မုန်းကြောင့်ဟိုဘယ်ငါလူကြောင့်ဟိုဘယ်ဆန်ကလူကြောင့်ဘလူကြောင့်ဘဝကြောင့်ဒါဆိုရင်ဒီဒုက္ခသည်တခြားကြောင့်ဖြစ်တာလားသရဘာပြုလို့ဖြစ်တဲ့သဘောလားသရဘာပြုလို့ဖြစ်တဲ့သဘောအဲ့ဒီမှမရောက်ဘူးလားကြောင့်အဲ့တော့ဆေလကသဘာကမေးတယ်အရှင်ဘုရားဒုက္ခသရဘာပြုလို့ဖြစ်တာလားလို့မေးတယ်မေးတော့ခွင်တော်ပရိသတ်တွေကတော့ဒုက္ခသရဘာပြုလို့ဖြစ်တဲ့အတိပယ်မျိုးတရားထက်မှမပြောဘူးလားပြောနေပြောနေကြတာပေါ့ငါဒုက္ခရောက်တာဘလို့ကြောင့်ဘဝကြောင့်ငါကြောင့်မင်းတို့ဒုက္ခရောက်တာမင်းတို့ကြောင့်ငါဒုက္ခရောက်တာဒီလိုမဟုတ်လားဒါသရဘာပြုလို့ဒုက္ခဖြစ်တာမဟုတ်လားဒီတော့ဒုက္ခဆိုတာတခြားခန္ဓာ၅ပါးလားခန္ဓာ၅ပါးနော်ဒုက္ခသရကခန္ဓာ၅ပါးသရဘာသရကခန္ဓာ၅ပါးမှာအလွတ်ဖြစ်သောတခြားအရာဝတ္ထု ပြောခန္ဓာ၅ပါးနဲ့သူတစ်ပါးနဲ့တူသလားမတူဘူးလားမတူဘူးမတူဘူးဘယ်လိုမလားအဲ့တော့ဒုက္ခသရပါပြုလို့ဖြစ်တာပါဆိုတာကိုလက်ခံလိုက်မယ်ဆိုရင်ဘုံတော်ပရိသတ်တွေအကြောင်းမှန်လားအကျိုးမှန်လားအကြောင်းမှန်အကျိုးမှန်ဖြစ်သလားမဖြစ်ဘူးလားမဖြစ်ဘူးမဖြစ်တဲ့တဲ့ဗာရိတိဝိသမဟိတုကဒိဋ္ဌိဒါကတခုသွားဟုတ်တယ်မဟုတ်လားသရဘာပြေလို့ဖြစ်တာပါတော့ပုဂ္ဂိုလ်တတ္တဝါငါသရဘာယောက်ျားမိန်းမသရရှိသလားမရှိဘူးလားမရှိဘူးမရှိတာကိုရှိတော့တဲ့အတွက်တခြားလားသက်ကာယဒိဋ္ဌိလားဒါလည်းဖြစ်သွားပြီဒါတွေကတော့အဓိကမဟုတ်ဘူးအဓိကကဘာလဲဆိုတော့ဒုက္ခသရကခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးနဲ့သရဘာနဲ့အတူတူလားတတ္တစီလားတတ္တစီဆိုလို့ရှိရင်ခန္ဓာ၅ပါးပြတ်သွားတဲ့အချိန်မှာနော်သရဘာကကျန်နေတယ်သရဘာပြတ်သွားတဲ့အချိန်မှာခန္ဓာ၅ပါးဆိုတဲ့ဒုက္ခကကျန်နေတယ်။အတိပ္ပယ်ပြောင်းဖို့လားရောက်။အဲ့ဒါဆိုရင်ဗာရိတိတော့ဗာရိတိလည်းခန္ဓာ၅ပါးသာပြည့်ရင်ပြတ်သွားမယ်သရဘာကကျန်နေတယ်။သရဘာသာပြည့်ရင်ပြတ်သွားမယ်ခန္ဓာ၅ပါးကဒုက္ခကကျန်နေတယ်ဆိုတော့ဗာရိတိဖြစ်နေတော့သတ္တရာတိတိဖြစ်နေတာပေါ့။ဟုတ်တယ်မဟုတ်လား။အဲ့ဒါဒုက္ခသရဘာပြုလို့ဖြစ်တာပါဆိုရင်နော်ဒုက္ခချုပ်သွားတဲ့အချိန်မှာသရဝကျန်နေတယ်သရဝပြသွားတဲ့အချိန်မှာဒုက္ခကျန်နေတယ်ဗာရီတိတော်သတ္တရာဒိဋ္ဌိဒါကဟုတ်တယ်ပြောလို့ဖြစ်ပါမလားအဲမိမိသရဝနှုတ်သားပြုလို့ဖြစ်တာပါဆိုရင်လည်းတဝဲသတ္တရာတဝဲဟုတ်စီတာဖြစ်အောင်မယ်သက္ကာယဒိဋ္ဌိကတော့ဖြစ်နေတယ်ဟုတ်တယ်မဟုတ်လားဒါကအသိပြပါမလားသုံးလုံးလုံးဖြစ်တာပါဆိုရင်ကဟုတ်ပါမလားဒါဆိုရင်လည်းဗာရီတိတော်အကြောင်းမရှိပဲသို့လို့လို့ဖြစ်တာပါဆိုရင်ခုနပြောခဲ့တယ်လေအာယတုကဒိဋ္ဌိဗာရိတိတော့အာယတုကဒိဋ္ဌိဒါလည်းအဆင်မပြေဘူးဒီလိုမဟုတ်လားအဲ့ဒီတော့အစိလကတ္တဘကပြောတယ်ရှင်ဘုရားဒီပြီတော့ပြောသမျှရှင်ဘုရားအားလုံးပဲနေတယ်ဒီလိုဆိုရင်ဒုက္ခဘယ်လိုကြောင့်ဖြစ်တော့ဒုက္ခသာမရှိဘူးလားမြတ်စွာဘုရားကမေးတယ်မြတ်စွာဘုရားကအကုန်ပဲနေတာကိုပဲတော့မြတ်စွာဘုရားကမေးတယ်သူစိတ်ထဲမှာတန်တရားဖြစ်လာတယ်ဘုန်းကြီးတို့ထေရတာကတော့ဟာငါကသာသူ့ကိုမေးနေတာဧကန္တဂေါရမဘုရားတိတိချာချာသိပုံမပေါ်ပါဘူးလေဆိုတဲ့အတွင်းမျိုးလည်းရှိကောင်းရှိမှာပေါ့ဟုတ်တယ်မဟုတ်လားဒါကြောင့်ဘာပြောတော့အရှင်ဘုရားအရှင်ဘုရားဒုက္ခဆိုတာမသိဘူးလားဒီလိုမေးလာတာမိန်းကောင်ကလည်းလည်းကြမ်းလာတယ်ဟုတ်လားဒါကြောင့်မြတ်စွာဘုရားကဘာပြောတော့ဟာကတ္တဗာငါဒုက္ခသိတာပေါ့ဘာလဲမသိဘူးပြောတာလားသိတယ်ပြောတာလားအရှင်ဘုရားသိတဲ့ဒုက္ခပြောပြစမ်းပါဆိုတော့မြတ်စွာဘုရားကဟာငါသိတဲ့ဒုက္ခကဟောဒီခန္ဓာ၅ပါးပဲ။ဘာလဲ?ဝိညာဉ်၊နာယော၊သလာယတနာ၊သတ္တဝိရဏ။အဲ့ဒါဒီတခြားလားဒုက္ခလား။ပုဂ္ဂိုလ်တ attva လားခန္ဓာ၅ပါးလား။ခန္ဓာ၅ပါးဖြစ်ပြီးရင်ဖြစ်ပြပါသိစာ။မြတ်စွာဘုရားပြောတဲ့ဒုက္ခကအဲ့ဒီဒုက္ခ။အစိလကတ္တပထင်တဲ့ဒုက္ခနဲ့မတူဘူး။ဒီလိုမဟုတ်လား။ကတ္တပတဲ့။လောကကြီးတဲ့မှာလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ခွေးကျက်ကတိဋ္ဌာန်ပဲဖြစ်ဖြစ်ဒီခန္ဓာ၅ပါးရှိတယ်ဟေးအဲ့ဒီခန္ဓာ၅ပါးသည်တခြားလားဒုက္ခလားအဲ့ဒီခန္ဓာ၅ပါးဘာကြောင့်ဖြစ်တယ်လဲဆိုရင်ကွာတဲ့အတိတ်သင်္ခါရကြောင့်ဖြစ်တာပါတဲ့ဘာကြောင့်ဖြစ်တော့အစိလကသမပြောတာနဲ့တခြားစီဖြစ်နေပြီအတိတ်သင်္ခါရထဲမှာ၅ပါးလားသရဘာကောပါလားပုဂ္ဂတတဘာကောပါလားအဲ့ငါးရည်သူရည်ပုဂ္ဂိုလ်တ attva လို့ပြောရင်တခြားလားသက်ကာယဒိဋ္ဌိဒါကြောင့်မြတ်စွာဘုရားကမဟုတ်ဘူးလို့ဖြစ်တာငါးကြောင့်ဖြစ်တာလားသူ့ကြောင့်ဖြစ်တာလားပုဂ္ဂိုလ်တ attva ကြောင့်ဖြစ်တာလားအတိတ်ကံကြောင့်ဖြစ်တာအတိတ်ကံကြောင့်ဖြစ်တာအတိတ်ကံဒီဘယ်တော့ကဖြစ်အတိတ်တုန်းကဖြစ်ပစ္စုပ္ပန်ခန္ဓာဒီဘာမှဖြစ်ပစ္စုပ္ပန်မှာဖြစ်ကာလတူရလားကာလမတူဘင်မတူ냐တော့လည်းပဲအတိတ်တုန်းကကံရဲ့သတ္တိကြောင့်ပစ္စုပ္ပန်မှာလာပြီးတော့ခန္ဓာတွေမရဘူးလားရအတိတ်တုန်းကကံဒီပြစ္ဆုတ်ပံဘွားကိုလိုက်လာပါတယ်ဆိုရင်တခါဒိဋ္ဌိဖြစ်အောင်ဟုတ်တယ်မလားအတိတ်တုန်းကသင်္ခါရဆိုတဲ့ကံဒီအခုအထိလိုက်လာတယ်ကိုယ်နောက်မှာတကောက်ကောက်လိုက်လာတယ်လိုက်ပြီးတော့တို့ရဲ့ကောင်းကျိုးဆုံးချုပ်ကိုအတိတ်ကံကဖန်တီးပေးနေတာပါဆိုရင်မှန်သလားမှားသလားဗာရိတိတော်ဗာရိတိလည်းအတိတ်ကံဒီမပြတ်မစည်းပဲနဲ့အခုအထိရှိနေတယ်ဆိုတဲ့အဓိပ္ပာယ်မြောက်ဖလားရောက်ပါရတိတော်သတ္တရာဒိဋ္ဌိဟုတ်တယ်မလားအတိတ်ကကံနဲ့အခုဖြစ်နေတဲ့ဖြစ်ရတဲ့ဘာမှမဆိုင်ပါဘူးဆိုရင်လေဩစေတာဒိဋ္ဌိမပြေဘူးလားဖြစ်ဒါအတိတ်ကံဒီအခုဒီပါလာတာဟုတ်ရဲ့လား ါလာတယ်ဆိုရင်သတ္တရာဒိဋ္ဌိအတိတ်ကံဒီအတိတ်မှာပဲကြံခဲ့တဲ့အကုနဲ့ဘာမှမဆိုင်ဘူးဆိုရင်ပါလာတာလည်းမဟုတ်မဆိုင်တာလည်းမဟုတ်ဘာလဲလဲပါလာတာလည်းမဟုတ်မဆိုင်တာလည်းမဟုတ်ဘယ်လိုနည်းနဲ့ကျိုးပေးသလဲအတိတ်တုန်းကပြုတ်ခဲ့တဲ့ကံဒီဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ပြတ်သွားပြီးရင်ဘာကြံတော့တတ္တိကြံဘာကြံလဲအဲ့ဒီတတ္တိကလေတခါလေစီမံဖန်တီးပေးလိုက်တာဟောဒီပုဂ္ဂိုလ်ဒီအာဂုတ္တကပြုတာတဲ့သွားမင်းအပယ်လေးပါသွားတခါလေစီမံဖန်တီးပြီးသားဟုတ်တယ်မလားကာမဂုတ္တကပြုတာတဲ့ပုဂ္ဂိုလ်ဒီလူဘုံတဘုံသွားဒုဗ္ဗဂုတ္တကပြုတာတဲ့ပုဂ္ဂိုလ်ဒီရူပဘုံမဘုံသွားအရူပဂုတ္တကပြုတာတဲ့ပုဂ္ဂိုလ်ဒီဘယ်သွားမလဲအရူပဘုံမသွားမလားသွားဘလုကစီမံဖန်တီးပေးလိုက်တော့ပုဂ္ဂိုလ်တရဝကဖန်တီးပေးတာဟုတ်ရဲ့လားယမမင်းကြီးကနေဖန်တီးပေးတယ်ဆိုတာဒါသင်စားပြောတဲ့သင်စားချက်တကယ်တမ်းကျတော့ယမမင်းကလည်းဖန်တီးပေးတာမဟုတ်ဘူးဘလို့ကဖန်တီးပေးတာလဲကံကဖန်တီးပေးတာဒီလိုမလားအဲ့တော့ကံကနေပြီးတော့ဖန်တီးပေးလိုက်တာနော်ဖန်တာဖန်တီးပေးလိုက်တာအတိအတိတ်ကံဒီအခုထိပါလာတာဟုတ်ရဲ့လားပါလာတာဆိုရင်ဗာရိတိသတ္တရဒိဋ္ဌိအတိတ်ကကံနဲ့အခုရရအခုဖြစ်နေတယ်ကြုံတွေ့နေရတဲ့ဒုက္ခဒုက္ခနဲ့ဘာမှမဆိုင်ပါဘူးဆိုရင်မဆိုင်တာလားဆိုင်တာလားဘယ်လိုနည်းနဲ့ဆိုင်လဲတတ္တိနဲ့ဆိုင်တယ်အဲ့ဒီနည်းနဲ့အတိတ်သင်္ခါရဆိုတဲ့တရားကြောင့်ပိဿုပ္ပါမခန္ဓာ၅ပါးဆိုတဲ့ဗာတိစာရရနေတော့ပိဿုပ္ပါမခန္ဓာဘယ်နှပါးလဲဟောဒီဝိညာဉ်တရားကလည်းဗာတိစာဖြည်ပြီးတော့ပြတ်တတ်တယ်ဗာတိစာနာယောဆိုတဲ့တရားကလည်းဖြည်ပြီးတော့ပြတ်တတ်တယ်ဗာတိစာသနာရဏကလည်းဖြည်ပြီးတော့ပြတ်တတ်တယ်ဗာတိစာဖာသကလည်းဖြည်ပြီးတော့ပြတ်တတ်တယ်ဗာတိစာဝေဒနာကလည်းဖြည်ပြီးတော့ပြတ်တတ်တယ်ဗာတိစာပစ္စပ္ပန်မှာဘယ်ရောက်ပင်တာဘယ်ခန္ဓာပဲဖြစ်ဖြစ်အဲ့ဒါတခြားလားဒုက္ခဒုက္ခဘယ်လိုကြောင့်ဖြစ်အတိတ်ကံကြောင့်ဖြစ်တာအဲ့ဒီတော့ယူလိုက်မယ်ဆိုရင်ဒိဋ္ဌိတွေမလို့မလားလို့သွားလားပစ္စပ္ပန်ခန္ဓာ၅ပါးအပေါ်မှာသဘောပေါက်သွားရင်တခြားစင်တာလားဒိဋ္ဌိကိတာဆင်အတိတ်အကြောင်းတရားပေါ်မှာညာရှင်းသွားရင်တခြားသေးတာလားဝိသကိစ္စကိလေသာသေးတာလားဒိဋ္ဌိနဲ့ဝိသကိစ္စကိလေသာသေအောင်တတ်နိုင်ခြင်းသည်တခြားဥဒ္ဒေနေတာလားနိဗ္ဗာန်ဥဒ္ဒေနေတာလားအဲဒါကြောင့်နိဗ္ဗာန်ချမ်းသာရခြင်းပါလေဆိုရင်ဘယ်ကိလေသာတွေတတ်ရမှာလဲဒိဋ္ဌိနဲ့ဒိဋ္ဌိနဲ့ဝိသကိစ္စတတ်ခြင်းပါလေဆိုရင်ဘုန်းကြီးတို့ပရိသတ်တွေတခြားသဘောပေါက်အောင်လေ့လာရမှာလားပရိသတ်သမုပ္ပါဒ်လေ့လာရမှာလားအဲဒါကြောင့်ပရိသတ်သမုပ္ပါဒ်အမြင်သမ်းပါစေပရိသတ်သမုပ္ပါဒ်မြင်တမ်းပြီးတော့ဒိဋ္ဌိဝိသကိစ္စပယ်သတ်နိုင်တဲ့ပုဂ္ဂိုလ်တွေဖြစ်ပါစေ။အဲဒီလိုပယ်သတ်ပြီးတော့နိဗ္ဗာန်ချမ်းသာရအောင်ကြည်ကြံကြောက်ကအားထုတ်နိုင်သောတတော်စင်များဖြစ်ကြပါစေလို့ဆန္ဒပြုရင်းနဲ့ကဲသားတို့ခေါ်လိုက်ကြ။